Welcome to the Voice of America in Burmese.
Mingla ba shin. VOA American တာရဲ့2019ခုနှစ်နိုဝင်ဘာလ25ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 1925 32 line meter 190ရုပ်နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်းနှိမ့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
ကျမကတော့စုမြတ်မော်မှာဖောင်ကောင်မှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရေစီရေးလိုလားသူတွေဘက်ကအပြတ်အသတ်အနိုင်ရခဲ့ကြပါတယ်ဆေးရဆွဲမှုကျူးလွန်တဲ့အမေရိကန်ရေတပ် Navy Seal တပ်ဖွဲ့ဝင်တယောက်ကိစ္စနဲ့ပတ်သက်လို့သမ္မတ Trump ကြားဝင်ခဲ့ပြီးတဲ့နောက်မှာရေတပ်ဝင်ကြီးကိုကာကွယ်ရေးဝင်ကြီးကယာလူကနေနှုတ်ထွက်ခိုင်းလိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အခြေညာပေးပါမယ်ရှင်
အခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကုတာပြင်ကြေးရွာမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုကိုစစ်ဆေးမဲ့စစ်တရားရုံးချုပ်နဲ့ပတ်သက်လို့တမရော်သတင်းမှန်ပြန်ကြားရေးဌာနတွေးရေးမှုကအခုလိုရှင်းပြထားပါတယ်
။ကျွန်တော်တို့ကစစ်တရားရုံး၄မျိုးရှိပါတယ်။စစ်တရားရုံးချုပ်ပြီးရင်တော့ကျွန်တော်တို့တိုင်းစစ်တရားရုံးပြီးရင်တပ်ရင်းစစ်တရားရုံးဒီကြီးစစ်တရားရုံးချုပ်
ဒီသတင်းနဲ့အတူရခိုင်ဒေသဖွံ့ဖြိုးရေးအနေနဲ့နော်ဝေနိုင်ငံကကရင်900ဆန်းစေးရုံတည်တဆောင်ဆောက်လုပ်လူတန်းတဲ့ဖွံ့ဖြိုးရေးခန္ဓာမြန်မာနိုင်ငံမှာအမျိုးသမီးတွေအကြမ်းဖက်ခံရမှုတစ်နှစ်ထက်တစ်နှစ်တိုးလာနေတာကိုဥပဒေပြဋ္ဌာန်းပေးရေးအစိုးရဘက်ကပြက်ကွက်ကြောင်းအမျိုးသမီးအဖွဲ့တစ်ခုကထောက်ပြတာနဲ့အတူတန်ရှင်းရေးလှုပ်သားတွေရဲ့လုပ်ငန်းခွင်ကျန်းမာရေးအန္တရာယ်ဆိုးရွားနေတဲ့အကြောင်းနိုင်ငံတကာသတင်းမှာတပုတ်ကိုလည်းနှာစင်ကြရပါမယ်ရှင်။ဒုတိယပိုင်းမှာတော့မြန်မာတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန်အောင်သတင်းလွှာစားတဲ့သတင်းပတ်စင်ကဏ္ဍတွေနှာစင်နိုင်ကြပါတယ်။ဒီလိုစီစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင
်။ဟောင်ကောင်မှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားသူအတိုက်ခံကိုယ်စားလှယ်တွေ60ရာခိုင်နှုန်းအနိုင်ရခဲ့ကြပါတယ်။ခရိုင်ကောင်စီ18နေရာရွေးကောက်တာမှာ18နေရာကတရုတ်ပြည်မကြီးအစိုးရကိုမလိုလားသူတွေအနိုင်ရခဲ့ကြတာပါ။ဟောင်ကောင်ပြည်သူတွေကသူတို့ဆန္ဒကိုရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့ဒီမိုကရေစီလှုပ်ရှားမှုကောင်ဆောင်ဂျော်ရှူဝါဝမ်းကပြောကြားခဲ့ပါတယ်။ပြည်သူတွေရဲ့သဘောထားကိုအစိုးရအနေနဲ့သဘောထားအမြင်ကျကျနဲ့နားထောင်သွားမယ်လို့အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောကြားခဲ့ပါတယ်။တရုတ်အစိုးရပြောခွင့်ရသူကတော့တရုတ်ရဲ့တနိုင်ငံစနစ်နှစ်ခုမှုကိုဆက်လက်ကျင့်သုံးမဲ့တစ်ချိန်တည်းမှာအချုပ်အခြာအာဏာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုတရုတ်အစိုးရကကာကွယ်ဆောင်ရွက်သွားမဲ့အကြောင်းနဲ့ဟောင်ကောင်ဟာတရုတ်ပိုင်ဖြစ်တာကြောင့်ဟောင်ကောင်အရေးဟာတရုတ်ပြည်တွင်းရေးဖြစ်ကြောင်းဒီကနေ့ပြောကြားသွားပါတယ်။ဟောင်ကောင်ဆန္ဒပြသူတွေကိုဥပဒေနဲ့ကင်တွယ်နေတဲ့ဟောင်ကောင်အုပ်ချုပ်ရေးအဖွဲ့နဲ့ရဲတပ်ဖွဲ့အပေါ်တရုတ်အစိုးရကထောက်ခံတယ်လို့လည်းပြောကြားပါတယ်။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာမျှော်လင့်ထားတာထက်ကိုကျော်လွန်ပြီးတော့ဒီမိုကရေစီလိုလားသူတွေဘက်ကနိုင်ရခဲ့တာပါ။ခရိုင်ကောင်စီဝင်တွေအနေနဲ့စီမင်းသားရလို့ဒေသန္တရဆိုင်ရာကိစ္စတွေကိုကင်တွယ်ရတာကြောင့်အုပ်ချုပ်ရေးပိုင်းအပေါ်လွှမ်းမိုးမှုတိတိတသားမရှိပါဘူး။ဒါပေမဲ့အုပ်ချုပ်ရေးကောင်စီကိုပြည်သူတွေကဓာတ်ရိုက်ရွေးချယ်ပိုင်ခွင့်မရှိတဲ့ဟောင်ကောင်မှာပြည်သူတွေကသူတို့ဓာတ်ရိုက်ရွေးချယ်နိုင်တဲ့ခရိုင်ကောင်စီဝင်တွေကိုပြက်ပြက်သားသားရွေးချယ်ခဲ့ကြတာဖြစ်ပါတယ်။တရုတ်အစိုးရလက်အောက်မှာကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်နိုင်ငံရေးမှာတရုတ်အစိုးရရဲ့ဩဇာပိုပိုပြီးလွှမ်းမိုးလာနေတယ်လို့ပြည်သူတွေကပြောပြီးတော့ဆန္ဒပြနေကြတာကျွန်းလာတဲ့ကဖြစ်ပါတယ်ရှင်။
ဒီရမှာဆစ်ရဆိုးမှုကျွလွန်တယ်လို့ဆွဆွဲခံထားရတဲ့ Navy Sea တပ်ဖွဲ့ဝင်တဦးကိစ္စကိုကင်တွယ်ခဲ့ဖို့နဲ့ပတ်သက်ပြီး American စစ်တပ်ကရေတပ်ဝန်ကြီး Richard Spencer ယာရူးကနှုတ်ထွက်ပါလို့ကာကွယ်ရေးဝန်ကြီး Mark Esper ကပြောကြားခဲ့ပါတယ်။မနေ့တနင်္ဂနွေနေ့မှာအခုလိုတိုက်တွန်းခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူ Jonathan Hoffman ကပြောပါတယ်။2019ခုနှစ်အီရတ်မှာ American စစ်တပ်ဖြန့်ကျက်ချာတာတုံး Navy Sea တပ်ဖွဲ့ဝင်တဦးဖြစ်တဲ့ Edward Gallagher ဟာဆစ်ရဆူမှုကျူးလွန်တယ်လို့ဆွဆွဲခံခဲ့ရပါတယ်။သူဟာပြင်းထန်တဲ့ဆွဲချက်အတော်များများကနေလွတ်မြောက်ခဲ့ပေမဲ့လို့ဆယ်ကျော်သက် IS သွေးကြွတဦးရုပ်အလောင်းနဲ့အတူဟန်ပြတပ်ပုံရိုက်ခဲ့တာမှာတော့အပြစ်ရှိကြောင်းတွေ့ခဲ့ပါတယ်။အဲဒီနောက်သူ့ကိုယာဒူးချာလာခဲ့ပါတယ်။ဒါပေမဲ့သမ္မတ Trump ကကြားဝင်ပြီးသူ့ကိုပြစ်ဒဏ်ကလူငင်းငွင့်ပေးကာယာဒူးနဲ့လစာပြန်လည်ခံစားစီခဲ့ပါတယ်။Edward Gallagher ကိုပြီးခဲ့တဲ့စစ်ဘက်စုတစိုက်ကိုပြန်ရုပ်သိမ်းသင့်မသင့်ရေရက်ကပြန်လည်သုံးသပ်ဖို့လှုပ်လာတဲ့အခါမှာလဲသမရကကြားဝင်ဖို့စူးစမ်းလာပြန်ပါတယ်ဒီနေရာမှာတော့အင်ဗျူတော်ဘက်ကဒီကိစ္စမှာဝင်မပါရင် Edward Gallagher ကိုတာဝန်ကနေအငြင်းစားယူခွင့်ပေးမယ်လို့ရေရက်ဝန်ကြီး Spencer ကအင်ဗျူတော်ကိုတီးတန့်ဆက်သွယ်အပြေးယူလို့ညှိနှိုင်းခဲ့တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်ဒီလိုရကြောက်ရေဒတ်ဝန်ကြီးစပန်ဆာပေါ်ယုံကြည်မှုမရှိတော့တာကြောင့်တာဝန်ကနေအနားယူဖို့ညွှန်ကြားထားတယ်လို့ကာကွယ်ရေးဝန်ကြီးစပန်အက်စပါကပြောပါတယ်
အမေရိကန်သမ္မတအပေါ်တရားစွဲသင့်မသင့်စုံစမ်းတဲ့အောက်လွှတ်တော်တရားရေးကော်မတီကအင်ဂျူရောအကြံပေးဟောင်းဒေါ်မဂန်ကိုလာရောက်ထွက်ဆိုဖို့ဥပဒေကြောင်းကနေဆင့်ခေါ်ထားတဲ့အမှုကိုပြည်ထောင်စုတရားသူကြီးတယောက်ကဒီကနေ့ဆုံးဖြတ်မှာဖြစ်ပါတယ်။2016ရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်တဲ့ကိစ္စစုံစမ်းမှုလုပ်နေတဲ့နေရာမှာသမ္မတကတရားစီရင်ရေးကိုနှောက်ယှက်သလားဆိုတာစုံစမ်းမှုအတွက်ဒေါ်မဂန်ကိုကော်မတီကမူလတော့ကဆင့်ခေါ်ခဲ့တာပါ။အခုအချိန်တွေမှာတော့သူ့ရဲ့ထွက်ဆိုမှုဟာပိုတော့အရေးကြီးနေတယ်လို့တရားရေးကော်မတီကတရားရုံးကိုတင်ပြပါရယ်။ DC ခရိုင်တရားရုံးတရားသူကြီးကဆုံးဖြတ်ချက်ကိုဒီကနေ့တနင်္လာနေ့မကုန်ခင်မှာထုတ်ပြန်မယ်လို့ပြောကြားထားပါရယ်။လွှတ်တော်ကော်မတီတွေကလာရောက်ထွက်ဆိုဖို့ဆင့်ခေါ်ထားတာကိုမသိကြိုးကြွန်ပြုထားသူသမ္မတ Trump အစိုးရအဖွဲ့ဝင်တော်တော်များများရဲ့မှာဒေါ်မဂန်လည်းတယောက်ပါပါရယ်။အစိုးရတာဝန်ရှိသူတွေတွားရောက်ထွက်ဆိုကြမလို့ဘူးလို့အင်မြူရောကလည်းပြောနေပါရယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုအမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘိုလ်တန်နဲ့အင်ဘူရောအရာယာယီယာရှိချုပ်မစ်မော်ဗန်နီတို့ကလည်းလွှတ်တော်မှာလာရောက်ကြားနာဖို့ဆင့်ခေါ်မှုတွေကိုညှင်းဆန်ခဲ့ကြပါတယ်။တချိန်တည်းမှာပဲဒီအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဝင်ထိပ်တန်း Republican အမတ် Devin Nunes ဟာဩစတြီးယားနိုင်ငံဗီယက်နာမြို့ကိုသွားပြီးတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်သားနဲ့တက်ဆိုင်နေတဲ့အချက်လက်တွေကိုယူကရိန်းအစိုးရအရာရှိဟောင်းတယောက်စီကရယူခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။သမ္မတ Trump ကိုတရားစွဲသင့်မသင့်စုံစမ်းနေတဲ့ကော်မတီဝင်တယောက်ဖြစ်သူ Nunes ကအခုလိုတွေးဆမှုနဲ့ပတ်သက်လို့ထုတ်ဖော်အတည်ပြုခြင်းမရှိတာကြောင့်ဒီကိစ္စကအငင်းပွားစရာဖြစ်နေတာပါတကယ်လို့သတင်းတွေအတိုင်းမှတ်နေဆိုရင် Nunes ကိုကျင်းဝက်ပိုင်းဆိုင်ရာစုံစမ်းမှုလုပ်မယ်လို့ဒီမိုကရက်အမတ်တွေကပြောကြားထားပါတယ
် Palestine တွေကိုဖိနှိပ်ဆက်ဆံခဲ့တာနဲ့ပတ်သက်ပြီး Israel ကိုစီးပွားရေးအရာ Base the Bay မှောက်မဲ့လူရက်ကိုထောက်ခံအားပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ထိတ်တန်းတာဝန်ရှိသူတို့ကို Israel အစိုးရကပြင်းထန်ပေးလိုက်ပါတယ် HRW အဖွဲ့ရဲ့ Israel နဲ့ Palestine နိုင်ငံဆိုင်ရာဒါရိုက်တာ Omar Shaka ကိုတနင်္လာဒီကနေ့မှာတိုင်းပြည်ကထွက်ခွာသွားဖို့ဆိုတဲ့ Israel အစိုးရရဲ့အမိန့်ကိုတရားရုံးချုပ်ကအတည်ပြုခဲ့တာပါ Israel ကိုဝိုင်းသပိတ်မှောက်ဖို့ထောက်ခံအားပေးတဲ့အခြားသူတွေကိုလည်း Israel ကတိုင်းပြည်ထဲအဝင်မခံဘဲညှင်းဆိုခဲ့တဲ့အထက်မှာကုလသမဂ္ဂသံတမန်တွေလည်းပါဝင်ပြီးဣသရေလနိုင်ငံတဲ့ရောက်ပြီးကမှနှင်ထုတ်တဲ့လောက်ရကတော့ဒါပထမအဆုံးပဲဖြစ်ပါတယ်။လူအခွင့်အရေးထောက်ခံအားပေးနေသူတွေပေါ်နေတန်ညာဟုအစိုးရကအခုလိုစော်ကားတဲ့လောက်ရကိုတရားဝင်ဖြစ်အောင်လို့တရားရုံးကလုတ်ပေးခဲ့တာဖြစ်ပြီးဒီလိုအန္တရာယ်ရှိတဲ့လောက်ရကအခြားသူတွေပေါ်မှာပါရိုက်ခတ်လာစီမှာဖြစ်တယ်လို့ရှာကားကပြောပါတယ်။တပိတ်မောက်တာနဲ့ပတ်သက်လို့ HRW အဖွဲ့ကတရားဝင်ပတ်သက်တာမျိုးမရှိသလိုသူအနေနဲ့လဲ HRW ကိုကိုးစားပြုဝေဖန်ခဲ့တာမျိုးမရှိဘူးလို့ရှာကားကညင်းဆိုထားပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကျင်းပနေပါတယ်တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်အထိမ်းအမှတ်ထိပ်သီးစည်းဝေးပွဲတွေကိုတောင်ကိုရီးယားနိုင်ငံပူဆန်းစိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပပါရယ်အာဆီယံနိုင်ငံတွေနဲ့တောင်ကိုရီးယားတို့ကြားဆွေးနွေးပွဲဆက်ဆံရေးအနှစ်30ကြာခိုင်မြဲနေတာနဲ့12နှစ်သက်တမ်းရှိပြီဖြစ်တဲ့လွတ်လပ်စွာကုံသွဲရေးသဘောတူညီမှုဟာနှစ်ဖက်လူမှုအတိုင်းဝိုင်းကြားချစ်ကြည်ရင်းနှီးမှုပြသတဲ့သက်တည်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားခဲ့ပါရယ်နှစ်ဖက်အစိုးရတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေတက်ရောက်တဲ့ CEO ထိပ်သီးစည်းဝေးပွဲမှာသမ္မတမွန်ဂျေအင်းကအခုလိုမိန့်ခွန်းပြောကြားသွားခဲ့တာပါ။အာဆီယံနဲ့တောင်ကိုရီးယားဟာတိုးတက်ရလမ်းကိုအတူသွားနေကြတဲ့လူမှုအတိုင်းဝိုင်းကြီးတစ်ခုဖြစ်တယ်လို့ပြောကြားခဲ့ပါတယ်။တောင်ကိုရီးယားနဲ့အာဆီယံကြားယဉ်ကျေးမှုပူးပေါင်းဆောင်ရွက်မှုတွေကိုပိုပြီးလှုပ်ရှားဖို့အတွက်ကိုလည်းယဉ်ကျေးမှုဆိုင်ရာဆွေးနွေးပွဲမှာတောင်ကိုရီးယားသမ္မတကတိုက်တွန်းသွားခဲ့ပါတယ်။ယဉ်ကျေးမှုအမှုပညာကဏ္ဍဟာတိုးတက်ဖို့အလားအလာအများဆုံးကဏ္ဍဖြစ်တယ်လို့သမ္မတမွန်ဂျေအင်းကပြောပါတယ်။နှစ်ရက်ကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲတွေကိုနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်။သမ္မတမွန်ဂျေအင်းနဲ့ဒေါအောင်ဆန်းစုကြည်ကြားမှာနှစ်နိုင်ငံကိစ္စတီးခြားတွေးဆုံမယ်လို့လည်းမျှော်လင့်ရပါတယ်။ဘူဆန်နိုင်ငံသားဖာတာတက္ကသိုလ်မှာတော့အကြောင်းသူအကြောင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်ဒီကနေ့တွေးဆုံပါတယ်။ပုံထုံးနေကြရင်လည်းကိုရီးယားရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေးဆုံဖို့အစီအစဉ်ရှိပါတယ်ရှင်
။ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆန်ရှနာဝတ်ရဲ့သားဖြစ်သူကိုတရားမဝင်ဘဏ်ချင်းငွေကိစ္စနဲ့ပတ်သက်ပြီးငွေကြေးခွာချမှုနဲ့ဆွဲဆိုထားတဲ့အမှုကိုဒီကနေ့ထိုင်းတရားရုံးကတရားသေးလှုပ်ပေးလိုက်ပါတယ်။အသက်39နှစ်အရွယ်ဝန်ကြီးချုပ်ဟောင်းရဲ့သားဖြစ်သူပသွန်တက်ရှနာဝတ်ရဟာသူ့ဖခင်ဝန်ကြီးချုပ်ဖြစ်နေချိန်2003-2004ခုနှစ်တွေအတွင်းနိုင်ငံပိုင်ခရွန်တိုင်းဘဏ်ကနေ အိမ်ချမ်းမြေကုမ္ပဏီတစ်ခုကိုချင်းငွေဒေါ်လာတန်း300ကျော်ထုတ်ချေးတဲ့ကိစ္စမှာပါဝင်ပတ်သက်တဲ့ဆိုပြီးအဂရိလိုက်စားမှုနဲ့တရားစွဲဆိုခံရတာပါ။ဘက်သွန်ထက်ကတော့အိမ်ချမ်းမြေကုမ္ပဏီပိုင်ရှင်စီကသူလက်ခံရရှိခဲ့တဲ့ချက်လက်မှတ်ကသူစီးပွားရေးလုပ်ငန်းတွေနဲ့ဘာမှမသက်ဆိုင်ဘူးလို့ပြောထားပါတယ်။အခုတော့ဘက်သွန်တက်မှာအပြစ်မရှိကြောင်းထင်ရှားတဲ့အတွက်ဗဟိုတရားရုံးကဒီလိုအပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးလိုက်တာပါ။ဒီမှုနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဟောင်းတက်ဆင်ကိုဒီနှစ်ထဲမှာပဲထိုင်းတရားရုံးကပြစ်ဒဏ်ကကင်းလွတ်ခွင့်ပေးခဲ့ပါတယ်။
အခုနှစ်ပိုင်းနှစ်တွင်အကြမ်းဖက်ဝါဒကြောင့်တည်ဆုံးသူအရေးအတွက်တိတိတသားကြာဆင်းသွားခဲ့ပေမဲ့ကမ္ဘာငြိမ်းချမ်းတည်ငြိမ်ရေးကိုအကြမ်းဖက်အဖွဲ့အစည်းတွေကအဓိကချိန်ချောက်နေစေပဲလို့အကြမ်းဖက်မှုဆိုင်ရာနောက်ဆုံးထွက်လာတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အကြမ်းဖက်ဝါဒလုံရကြောင့်တည်ဆုံးသူအရေးအတွက်ဟာ2018ခုနှစ်မှာ၄နှစ်ဇက်တိုက်အဖြစ်ကြာဆင်းခဲ့တယ်လို့ Institute for Economics and Peace ကထုတ်ပြန်တဲ့အကြမ်းဖက်ဝါဒဆိုင်ရာ2019အညွှန်းကိန်းမှာဖော်ပြထားပါတယ်။အကြမ်းဖက်ဝါဒအခြေခံတိုက်ခိုက်မှုတွေကြောင့်သေဆုံးသူအများဆုံးက2014ခုနှစ်ဖြစ်ပါတယ်။အဲ့ဒီထဲကဆိုရင်တော့2018မှာသေဆုံးသူဟာ52ရာခိုင်နှုန်းကျဆင်းခဲ့တာပါ။ပဋိပက္ခတွေအစိုးရတွေကိုယ်တိုင်ထိတ်လန့်ကြောက်ရွံ့အောင်လုပ်နေတာတွေကအကြမ်းဖက်ဝါဒဖြစ်စေတဲ့အဓိကအကြောင်းတွေဖြစ်တယ်လို့လေ့လာတွေ့ရှိတဲ့အကြောင်း IEP ရဲ့အမှုဆောင်ဥက္ကဋ္ဌကပြောပါတယ်။2018ခုနှစ်အတွင်းအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့သေဆုံးမှုက65ရာခိုင်နှုန်းကပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေမှာဖြစ်နေတယ်လို့လည်းသူကပြောပါတယ်။2019-2018ခုနှစ်အတွင်းမှာအကြမ်းဖက်အသက်ခံရသူတွေနည်းသွားတာနဲ့အတူသေဆုံးသူ85ရာခိုင်နှုန်းကျဆင်းသွားတယ်လို့အစိုးရကစာမှာဖော်ပြပါရယ်အထူးသဖြင့်ဒီအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာ IS စစ်သွေးကြောတွေအခိုင်အမာခြေကုပ်ယူခဲ့တဲ့မြို့တွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် IS တွေလက်ချက်ကြောင့်သေဆုံးသူတိတိတတ်တတ်ကျဆင်းသွားခဲ့တာပါအဲ့ဒီနှစ်နိုင်ငံမှာ IS တိုက်ခိုက်ရေးသမားအရေအတွက်ကလည်း2014ခုနှစ်က9000ကျော်ရှိခဲ့ပြီးမြဲအခု18000ကျော်ပဲရှိတော့တယ်လို့IEP ရဲ့အစီရင်ခံစာမှာခန့်မှန်းပါတယ် IS စစ်သွေးကြွအရေးအတွက်တိတိတတ်တတ်ကြာဆင်းသွားပေမဲ့ IS အဖွဲ့အနေနဲ့အကြမ်းဖက်ဝါဒအခြေခံတိုက်ခိုက်မှုတွေကိုလုံနိုင်စွာရှိနေတော့မယ်လို့ကြွမ်းကျင်သူတွေကသတိပေးထားပါတယ
်တနင်္လာနေ့ညပိုင်းထိတ်တဲရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေစတိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ကုတာပြင်ကျေးရွာနာမှာဆူးလိုက်ပြုံလိုက်မြုပ်ထားတဲ့အလောင်းတွေတွေ့ခဲ့တာနဲ့ပတ်သက်ပြီးကနဦးရထားတဲ့အထောက်ထားတွေရမနေ့ဖန်မှာအကျဉ်းစစ်တရားရုံးချုပ်ကရုံးတိုင်စစ်ဆေးသွားမယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောပါတယ်ဒီတရားရုံးချုပ်ရဲ့လုပ်ပိုင်ခွင့်အရာပြစ်မှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိရင်သေဒဏ်အထိချမှတ်နိုင်ကြောင်းလည်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ဂူတာပြင်ကျေးရွာဝင်းကျင်မှာယာနဲ့ချီတဲ့ရုပ်လောင်းတွေမြုပ်နှံထားတယ်လို့ AP သတင်းဌာနက2018ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဖော်ပြခဲ့တာဖြစ်ပါတယ်2019ခုနှစ်မတ်လမှာတော့စုံစမ်းစစ်ဆေးရေးခုံရုံး Code of Inquiry အဖွဲ့ကိုတက်မတော်ဤဥပဒေနဲ့အညီဖွဲ့စည်းစစ်ဆေးခဲ့ပြီးတဲ့နောက်ဒီမှုကိုစစ်ဘက်ဆိုင်ရာတရားရုံးကစစ်ဆေးသွားမှာဖြစ်ကြောင်းဩဂုတ်လ31ရက်နေ့ကတက်မတော်ဘက်ကသတင်းထုတ်ပြန်ခဲ့တာပါတမ်ရော်ဒရီမန်ပြန်ကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်ဇော်မင်းထွန်းကကနဦးစစ်ဆေးတွေးရှိထားတဲ့အချက်လက်တွေအရစစ်ဘက်ဆိုင်ရာတရားရုံးစစ်ဆေးမှုကိုမနက်ဖြန်အင်္ဂါနေ့မှစတင်သွားမှာဖြစ်ကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့ပုံမှန်ထားတဲ့အချိန်မှာပဲဒီမှာပြည်မှုကျူးလွန်တယ်လို့ကျွန်တော်တို့ဒါကနဦးအနေနဲ့ပြည်မှုကျူးလွန်တယ်လို့ကျွန်တော်တို့ဒီစစ်ဆေးချက်တွေအရကနဦးတွေ့ရှိတယ်လို့ပေါ့ပြည်မှုကျွေးတော့လည်းကနဦးတွေ့ရှိတယ်လို့ဆိုတာအင်းစစ်တရားရုံးချုပ်နဲ့ရုံးတိုင်းစစ်ဆေးတော်မှာဖြစ်ပါတယ်။လက်ဖြန့်စစ်ဆေးမှာဖြစ်ပါတယ်
။ဒီမှုကိုဘူတိတော်မြို့နယ်နေမြေကန်တပ်မှစစ်ဆေးသွားမှာဖြစ်ပါတယ်။အကျဉ်းစစ်တရားရုံးကပြည်မှုကျွလွန်ကြောင်းစစ်ဆေးတွေ့ရှိတဲ့ဆိုရင်ဒေသအထိအမြင့်ဆုံးအပြစ်ဒဏ်ချမှတ်နိုင်ကြောင်းလည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်
။ကျွန်တော်တို့မှာကစစ်တရားရုံး၄မျိုးရှိပါတယ်။စစ်တရားရုံးချုပ်ခုခွဲပြီးတဲ့အကျဉ်းစစ်တရားရုံးချုပ်ပြီးရင်တော့ကျွန်တော်တို့တန်းစစ်တရားရုံးဒီတပ်င်းစစ်တရားရုံးဒီကျင်းစစ်တရားရုံးချုပ်ဒီသမားရီဒီရကုတ်မာရှယ်ကတော့ကျွန်တော်တို့ဥက္ကဋ္ဌအပေါင်းမှာ၃ဦးနဲ့ရုံးထမ်းပြီးဖြစ်တယ်အဲသူကလည်းကျွန်တော်တို့တကယ်တရားရုံးနေတဲ့ပုံစံတူပါလားသူမှဆွဆွဲခံရသူဘက်ကနေပြောကြဒါကာကွယ်ပေးနဲ့ဒီရှင်းနေတဲ့ပုံစံမျိုးအရာရှိပါမယ်ဟိုဘက်ကဆွဆွဲတဲ့လူကလည်းရှင်းနေပုံစံမျိုးအရာရှိပါမယ်လို့ဖြစ်စီနာဖြစ်ပါတယ်ဒီအခွင့်အာဏာကတော့ကျွန်တော်တို့ကဒီအရင်ဆုံးဖတ်မှတ်နိုင်တဲ့ဒီကဟာတော့ပြည်သားကြီးချမှတ်နိုင်တဲ့ဒီကဟာတော့ဖြစ်ပါတယ်
ရုံးတင်စစ်ဆေးမဲ့သူတွေထဲမှာအရာရှိအဆင့်နဲ့အခြားအဆင့်တွေပါဝင်ကြောင်းပြောဆိုတာရှိပေမဲ့အရေးအတွက်ဘလောက်ရှိတယ်ဆိုတာကိုတော့သတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုတာမရှိသေးပါဘူး ဒီလိုစစ်တရားရုံးကစစ်ဆင်းမဲ့အပေါ်မှာတော့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးအဖွဲ့ရဲ့အဖွဲ့ဝင်ဦးအေးလွင်ကအခုလိုတုံ့တက်ပါတယ
်ဒီလိုမြေပြင်မှာကပြစ်ပက်ခဖြစ်တယ်ဆိုရင်ဝိရွယ်စူးကြိုးတွေဆိုတာရှိတတ်တယ်ဗျာအဲ့ဒါတွေကိုလက်ခံအတိအမှတ်ပြုပြီးတော့ဘလောက်တိုင်းတာကြီးဖြစ်တယ်ကျူးလွန်တာဘယ်လိုလဲတော့ပြင်းမှုကျူးလွန်မှုကိုအကာအကွယ်မပေးဘဲနဲ့ကျူးလွန်တဲ့သူများကိုပေါ်ထုတ်အရေးယူမယ်ဆိုလို့ရှိရင်မြမပုံရိပ်ကအရန်ကောင်းလာပါလိမ့်မယ်အဲ့တော့ဒီလိုလုပ်ငန်းတွေကိုပို့ပြီးတော့တစ်ဆိုင်မှမှလောက်ပြဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဂူတာပြင်အမှုဟာတမရော်ကဒုတိယအကြိမ်ကင်တွယ်လာတဲ့အမှုဖြစ်ပါတယ်2018ခုနှစ်အေဘီလာအတွင်းကတော့မောင်တော်မြို့နယ်အင်းဒီန်ကျေးရွာမှာအစ္စလမ်ဘာသာဝင်10ဦးကိုတပ်ဖြတ်ခဲ့တဲ့အမှုကိုတမရော်စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးပြီးတဲ့နောက်အရာရှိနဲ့အခြားစစ်သည်9ဦးကိုတမရော်ကထုတ်ပယ်ပြီးအလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့ဘူးပါတယ်ဒီလိုချမှတ်ပြီးတဲ့နောက်တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့အမိန့်အရထောင်ဒဏ်တစ်နှစ်မပြည့်မီပြန်လွှတ်ပေးလိုက်တဲ့အပေါ်နိုင်ငံတကာကဝေဖန်တာတွေလည်းရှိခဲ့ပါတယ်
ကိုမိုးစွာပြပြသွားတာပါရှင်။ဆင်းရဲမွဲတေမှုနဲ့ပြိပခတ်မျိုးစုံကြုံတွေ့နေရတဲ့ရခိုင်ပြည်နယ်ထဲမှာဒေသဖွံ့ဖြိုးရေးအတွက်နော်ဝေးနိုင်ငံအပါအဝင်နိုင်ငံတချို့ကအကူအညီတွေပေးနေပါတယ်။အခက်အခဲတွေရှိနေပေမဲ့အားလုံးစုစုစည်းစည်းနဲ့လုပ်နိုင်မယ်ဆိုရင်ဒေသဖွံ့ဖြိုးရေးအတွက်တိုးတက်မှုတွေရလာမယ်လို့ရခိုင်ဝန်ကြီးချုပ်ကလည်းပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်စစ်တေမျိုးပြည်သူ့စေယုံကြီးမှာဒီကနေ့မနက်ပိုင်းကစေယုံတိတ်သူရှိလေထဆောင်တို့ဖွင့်လေခဲ့ပါတယ်။အဲ့ဒီပြင်နော်ဝေနိုင်ငံသူရအကူအညီနဲ့ဆေးရုံကြီးရဲ့ပိမာဆောင်နှစ်ထလူနာဆောင်မှာလည်းဓာတ်လေကားတက်စင်တာတွေဆောင်ရွက်နေတာဖြစ်ပါတယ်ဒီကနေ့လောက်တဲ့ဆေးရုံတိတ်တူရှိဆောင်ဖွင့်ပွဲမှာတော့ရခိုင်ပြည်နယ်ရဲ့နိုင်ငံရေးလူမှုရေးဒီတဲ့ပုံမတို့လာဖို့အတွက်အလုံးစည်စည်လုံးရှိကြဖို့ရခိုင်ပြည်နယ်ဝန်ကြီးချုပ်အုပ်ကြီးကကြေညာသွားပါတယ
်ဒါပေမဲ့တော့ကျွန်တော်နိုင်ငံရေးအခြေအနေလူမှုရေးစီးပွားရေးကျန်းမာရေးပညာရေးကအစဒီတဲ့ပို့ပြီးတော့တိုးတက်မှုတွေပြန်ပြန်ဆန်းဆန်းရရှိလာမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဒါကြောင့်မို့လို့ဒီနေ့တက်ရောက်လာပြီးနားတဲ့တောင်ရှိပုဂ္ဂိုလ်များသက်ဆိုင်သူများအားလုံးအနေနဲ့လည်းပဲကျွန်တော်တို့အားလုံးညီညီညွတ်ညွတ်နဲ့စိတ်ကြီးလုံးလုံးနဲ့တိတက်ပို့ပြီးတော့တွတ်တက်မှုတွေလျင်မြန်ပြီးတော့အများဆုံးအောင်မြင်မှုတွေရရှိအောင်ဝယ်ဖို့ကြိုးစားဆောင်ရွက်ပေးကြပါလို့ပြောရင်ဒီကုန်းချုပ်ပါတယ
်။လူသားချင်းစာနာကူညီမှုဆိုင်ရာဖွဲ့စည်းတွေပါဝင်နိုင်ငံတကာအနေနဲ့ခိုင်ပြည်နေတဲ့လုပ်ငန်းတွေဆောင်ရွက်ရမှာအစိုးရဖွဲ့စည်းတွေနဲ့နီးနီးကပ်ကပ်ညှိနှိုင်းဆောင်ရွက်နေဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားဖြတ်စီရင်ဆိုင်ဆောင်မှာအကြံပြုထားပါတယ်။အဲ့ဒီအကြံပြုချက်ထွက်ပြီးနောက်2019ခုနှစ်ကစတင်ပြီးနော်ဝေနိုင်ငံအစိုးရအကူအညီနဲ့စစ်တွေစေယုံကြီးကြီးရှိစီမံကိန်းလုပ်ငန်းတွေကိုရွေးဆွဲခဲ့တာလည်းဖြစ်ပါတယ်။စစ်တွေစေယုံအတွင်းနော်ဝေနိုင်ငံအစိုးရရဲ့အကူအညီနဲ့စစ်တွေစေယုံကြီးရဲ့ပိမာအစာအုပ်နှစ်ထလူနာဆောင်မှာလည်းဓာတ်လေကားတက်ဆင်နေတာဖြစ်ပြီးရင်ခွေးယုံသေးဆောက်လုပ်ခြင်းလုပ်ငန်းကြည်နံဝန်ထမ်းနှစ်ထပ်လုံးချင်းအင်အားစလုံးကိုလည်းဆက်လက်လှုပ်ဆောင်သွားမှာလို့သိရပါတယ်။စစ်တွေစေယုံကြီးမှာတနည်းတစ်ပြည့်နဲ့အတွင်းလူနာပြည်ပလူနာတွေများပြားလာတာကြောင့်အခုတူရှိလူနာဆောင်တွေဖွင့်လှစ်လိုက်တာကြောင့်ကျန်းမာရေးဆန့်ကျင်မှုတွေပိုပြီးတော့လှုပ်ဆောင်နိုင်မှာဖြစ်တယ်လို့လည်းစစ်တွေစေယုံအုပ်ကြီးကပြောပါတယ်
။ကိုသက်နိုင်ပြောပြသွားတာပါရှင်။မြန်မာနိုင်ငံအတွင်းအမျိုးသမီးတွေအကြမ်းဖက်ခံရမှုဟာတစ်နှစ်ထက်တစ်နှစ်တိုးလာနေပြီးဒီအခြေအနေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေပြဋ္ဌာန်းဖို့အစိုးရဘက်ကပြက်ကွက်နေတယ်လို့အမျိုးသမီးရေးလှုပ်ရှားနေသူတွေကဝေဖန်ထောက်ပြပါတယ်။ဒါအပြင်အကြမ်းဖက်သူတွေမှာတရားမျှတစွာဥပဒေကြောင့်အရာအေးအေးယူခြင်းမခံရဘဲပြဋ္ဌာန်းကကင်းလွတ်နေတဲ့အပြင်ကျူးလွန်ခံရတဲ့အမျိုးသမီးတွေကိုပြန်လည်ရန်မူတာတွေကြောင့်အမျိုးသမီးတွေဘဝလုံခြုံမှုအားနည်းတာကိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကလည်းထောက်ပြပါတယ်ဒီသတင်းကို VOA သတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင
်မြမအမျိုးသမီးတွေအကြမ်းဖက်ခံရမှုဟာစစ်မှတ်ဖြစ်ပွားနေတဲ့ပြည်ပခနေရာတွေမှာဒါမကပဲဥပဒေစိုးမိုးမှုရှိတဲ့မြို့ော်နေရာတွေအထိဖြစ်နေတယ်လို့အမျိုးသမီးများအပေါ်အကြမ်းဖက်မှုတားဆီးရေးနိုင်ငံတကာနေ့မှာအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကထုတ်ပြန်ပြောဆိုခဲ့တာပါလက်ရှိမြန်မာနိုင်ငံမှာအမျိုးသမီးတွေအကြမ်းဖက်ခံရဆုံးဟာအိမ်တွင်းအကြမ်းဖက်မှုဖြစ်ပြီးတချို့အမျိုးသမီးတွေကိုယ်တိုင်အိမ်တွင်းအကြမ်းဖက်ခံရမှုကိုကောင်းကောင်းနားမလည်ပဲကျူးလွန်သူတွေကဆက်လက်ကျူးလွန်နေတာတွေရှိရဲ့လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကထွေထွေတွင်ရင်မှုနော်ဆဲဆဲကပြောပါတယ်
။ကျမတို့အမျိုးသမီးတွေကတနိုင်ငံလုံးချုပ်ကြည့်မယ်ဆိုရင်အကြမ်းဖက်ခံရတဲ့စစ်စစ်တွေများတယ်။များတဲ့အပြင်ပြီးလို့ရှိရင်လည်းလက်တွေ့အကောင့်ထဲပေါ်မူထီရောက်စွာရင်းယူဆောင်ရွက်မှုကလည်းမရှိဘူးပေါ့နော်။ဒါအဲ့ဒါကြောင့်မလို့ကျမတို့တနည်းထက်တနည်းပို့ပြီးတော့အကြမ်းဖက်မှုတွေကမျိုးသမီးတွေခံရရယ်ပေါ့နော်စစ်ပွဲဒေသမှာလူမှုအတိုင်းအဝဲမှာတချို့ဆိုလေမူကြီးစေဝါ ဖောက်ကားတဲ့ data မှာဆိုလဲမူးကျွားအတိုင်းဝိုင်းမှာအဲ့လိုမျိုးပေါ့နော်ဆိုတော့သူ့ data နဲ့သူ့ data နဲ့တော့ဒီလိုမျိုးနီးမျိုးစုံနေတော့အကျံဖက်ခံရတာတွေရှိတယ်ပေါ့နော်အဓိကဒီမှာ highlight လုပ်ချင်တာကတော့လင်ပိုက်ဆိုင်ရာအကျံဖက်မှုနဲ့ဒီအိမ်ရင်းအကျံဖက်မှုကတော့ပို့ပြီးတော့များလာတွေ့ရတယ်ပေါ့နော်အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံရဲ့ကောက်ယူထားတဲ့အကျံဖက်မှုမှတ်တမ်းတွေအရ 2018-19 ခုနှစ်အတွင်းအကျန်းဖတ်ခံရမှုပေါင်း250ကျော်ရှိတဲ့အထက်မှာထောက်ဝက်နီးပါးလောက်ကဥပဒေအရအရေးယူခြင်းမရှိတာအရေးယူခံရတာမှလည်းထိုက်တဲ့နဲ့ပြစ်ဒဏ်မပေးနိုင်မဲ့ကင်းလွတ်ခွင့်နေရနေတာတွေရှိတယ်လို့ဆိုပါတယ်ကျူးလွန်မှုတွေကြောင့်အမျိုးသမီးတွေနဲ့ကလေးသူငယ်များစွာထိခိုက်ဒဏ်ရာရပြီးအသက်ပေါင်းများစွာဆုံးရှုံးခဲ့ရတာတွေလည်းရှိတယ်လို့သူကပြောပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပေါ်
လိမ်ပိုင်းစော်ကားတာအပါဝင်အကျန်းဖတ်မှုအမျိုးမျိုးဟာအစိုးရထုတ်ပြန်ထားတဲ့ရာဇဝတ်မှုကိန်းဂဏန်းတွေအရတိုးလာတာကြောင့်ဒီအခြေအနေကိုဥပဒေအရကာကွယ်ပေးဖို့လိုအပ်နေတယ်လို့နော်ဆဲဆဲကပြောပါတယ်။Survivor တွေပဲဖြစ်ပါတော့Victor တွေပဲဖြစ်သူတို့ဘဝပြန်လဲထူထောင်နိုင်ဖို့သူတို့ဘဝပြန်လဲပြီးတော့ဟိုပါပေါ့ရက်တည်နိုင်ဖို့ရှင်းတာနိုင်ဖို့အတွက်ကဒါဆိုရရဲ့အဓိကတောင်းဝန်တရား
င်ဖို့အတွက်ကောဒီလူလူလူလူတွေကြမှာခွဲခြားဆက်ဆံမှုမရှိဖို့အတွက်ကောဒါအစိုးရတွေကတကယ်အရေးကြီးတဲ့အခက်ခဏကိုထပ်ပြီးစဉ်းစားပြီးတော့လှုပ်ဆောင်ရမယ်ဟာဖြစ်တယ်။စီမံကိန်းပဲဖြစ်ဖြစ်ပေါ့နော်တကယ် priority ထားပြီးတော့လှုပ်ဆောင်ရမယ့်အရာဖြစ်တယ်ပေါ့နော်။
အမျိုးသမီးရေးတက်ကြွလှုပ်ရှားသူမက်ခင်လေးကတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုကာကွယ်ပေးဖို့ဥပဒေပြုရေးပိုင်းရောတရားရေးပိုင်းမှာပါအားနည်းချက်တွေရှိတယ်လို့ထောက်ပြသွားပါတယ်
။ဒီကတော့အစိုးရတောင်းဝန်ရှိတဲ့သူတွေရဲ့လှုပ်ဆောင်မှုဥဆောင်မှုကအရင်ကထပ်ပြီးတော့လှုပ်ဖို့လိုနေအောင်မြင်ရပါတယ်။သူတပင်းတော့အမျိုးသမီးများပေါ်အကြမ်းဖက်မှုပွားပြောက်ရေးအတွက်ဥပဒေကိုတကယ်ကောင်းမွန်တဲ့ဥပဒေတွေကိုထိထိရောက်ရောက်အမြန်ဆုံးပြဋ္ဌာန်းပေးဖို့လိုတယ်ဒီဥပဒေချမ်းတစ်ခုလည်းကျွန်တော်တို့ရေးဆွဲနေတာသာပြီးဒါပေမဲ့အခုချိန်ထိမပြဋ္ဌာန်းနိုင်သေးတဲ့အတွက်ဒီမှာပို့ပြီးတော့အားနည်းချက်တွေဖြစ်နေပြီးတော့နိုင်ငံတော်ကိုယ်တိုင်ကဒီအမျိုးသမီးတွေပေါ်မှာကာကွယ်ပေးဖို့ကြက်ကွက်နေတယ်လို့ဖြစ်နေတာကိုတွေ့ရပါတယ်အဲ့ဒီအတွက်ပို့ပြီးတော့ကျွန်တော်တို့တော့ကစိတ်မကောင်းစရာဖြစ်တယ်ဒါပေမဲ့အဲ့လိုကပြဿနာဖြစ်လာလို့တိုင်ကြားမယ်အရေးယူဖို့အတွက်တိုင်ကြားမယ်ဆောင်ရွက်မယ်ဆိုပေမဲ့လည်းဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့ဒီအမျိုးသမီးတွေပေါ်အကြမ်းဖက်မှုကိုသဘောထားမှုကအင်တန်မှပေါ်ပြပြနိုင်တယ်လို့ပြောလို့ရတယ်။ရဲရှင်းနေတရားရုံးဓမ္မရေးဌာနဒါတွေရဲ့ဆောင်ရွက်ပေးမှုတွေကဒီထက်ပိုပြီးတော့တိတိယောက်လှုပ်ဆောင်မှုလိုနေတယ်လို့လည်းကျွန်တော်တော့မြင်ပါတယ
်။ပြိပခဒေတာတွေမှာတက်မတော်အရာရှိတွေအစိုးရအာဏာရှိသူတွေနဲ့လုံခြုံရေးအမှုဒဏ်တွေကအမျိုးသမီးတွေအပေါ်ဆိုးဝါးတဲ့အကြမ်းဖက်မှုရာဇဝတ်မှုများကိုကျူးလွန်နေတာတွေပေါ်ထုတ်အရေးယူဖို့ကိုလည်းအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဒီကနေ့လှုပ်တဲ့အခမ်းအနားမှာတိုက်တွန်းတောင်းဆိုသွားပါတယ်။အမျိုးသမီးတွေနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်မှုကနေပပျောက်ယွံနေအောင်နိုင်ငံတကာအကူအညီတွေရယူပြီးအသိပညာပေးတာတွေနဲ့အကြမ်းဖက်ခံရသူတွေကိုကူညီလှုပ်ဆောင်ပေးသွားမယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောဆိုထားပါတယ်ရှင်။
မနက်ကဟာလူမျိုးတုံးတုတ်တင်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည်ပြည်ဆိုင်ရာနိုင်ငံတော်တရားရုံးမှာဆွတ်ဆူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဦးဆောင်ပြီးတော့တွားရောက်ဖြစ်ရှင်းမယ်ဆိုပြီးအစိုးရကထုတ်ပြန်ပါတယ်။လူ့အခွင့်အရေးဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာဆန်ထားစရာဖြစ်ခဲ့တဲ့ဒေါင်ဆန်းစုကြည်ကိုယ်တိုင်ဒီအမှုကိုဦးဆောင်ကင်တွယ်မယ်ဆိုတဲ့အပေါ်မှာ threshing တွေဘယ်လိုယူဆပါလဲ။မြန်မာနိုင်ငံဘက်ကနေပြီးတော့တကယ်ပဲခုခံဖြစ်ရှင်းနိုင်မှာမလားဘာရီသတိထားစရာရှိလဲစရရီကူလာမယ့်အင်္ဂါနေ့ည Daily Life စီစဉ်မှာသုံးသက်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်လူရဲ့တော်ရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင် Daily Life စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့် production ကိုကြိုးစားပါရစေ
။ VOA American တိုင်းကထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလံဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါညဓာတ်ရိုက်လေလံဆွေးနွေးကမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ အခုတော့ဒီနိုင်ငံတော်သန့်ရှင်းရေးအလုပ်သမားတွေရဲ့ကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါတယ်ရှင်ဖွံ့ဖြိုးဆဲနိုင်ငံတွေကတန်ပေါင်းများစွာသောတန်ရှင်ရေးလုပ်သားတွေဟာကျန်းမာရေးနဲ့အသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေအောက်မှာအလုပ်လုပ်နေကြရတယ်လို့ကမ္ဘာကုလသမဂ္ဂအေဂျင်စီတွေကပြုစုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ် ILO, WHO, Water Aid နဲ့ကမ္ဘာဘဏ်တို့ပူးတွဲပြီးတော့မှဒီအစီရင်ခံစာကိုပြုစုခဲ့ကြတာဖြစ်ပါတယ် Research Line ဂျနီဗာကနေပေးပို့ထားတဲ့သတင်းလွှာကိုကိုညာဝင်းအောင်ကပြောပြပေးပါရှင်
အချားလူတွေမလုတ်ကျင်တဲ့အညစ်အကြေးနဲ့အမှိုက်လိုက်သိင်းတဲ့အလုံမျိုးလုတ်ကင်နေသူတွေကိုလူအဖွဲ့အစည်းတွေမှာအနေဆုံးအဆင့်အဖြစ်သတ်မှတ်တတ်ကြပြီးလူအတိုင်းဝိုင်းကလည်းသူတို့ကိုရှောင်ကျင်လေးရှိတာပါဖွံ့ဖြိုးဆဲနိုင်ငံတွေကတန်ရှင်ရေးလုတ်သားတွေရင်ဆိုင်နေရတဲ့အကြက်တဲကိုဖော်ပြထားတဲ့ကုလသမဂ္ဂအဖွဲ့တွေရဲ့ဒီအစီရင်ခံစာဟာလူကုန်သိက္ခာကင်းမဲ့စွာနဲ့ဒီအလုပ်သမားတွေမဖြစ်မနေလုပ်နေရတာကိုလူတွေပိုသိလာစေဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်ဒီတန်ရှင်ရေးလုတ်သားတွေကိုဘေကင်းလုံညွေရေးတင်တန်းပေးမထားသလိုမိန်လာနဲ့ဆက်ယုံကဆွန့်ပစ်လိုက်တဲ့အငြိကြီးတွေကိုတင်းစီတဲ့အခါမှာလဲသူတို့အကာအကွယ်ရစေမဲ့လက်အိတ်လိုပေးထားတာမျိုးမရှိဘူးလို့ဆိုပါတယ်ပြည်သူတွေရဲ့အကြမ်းမာရေးအတွက်ဒီတန်ရှင်းရေးလူသားတွေကသူတို့ဘဝကိုယဉ်ပြီးအရေးကြီးတဲ့ကွက်လတ်ကိုဖြည့်ဆည်းလှုပ်ဆောင်နေကြတယ်လို့ WHO ကမ္ဘာ့အကြမ်းမာရေးအဖွဲ့ရဲ့ပြောခွင့်ရဖို့ကို Christian Linder Maya ကဆိုပါတယ
် Sanitation workers are the people who work in jobs such as cleaning toilets, emptying pits and septic tanks, cleaning sewage.
တန်ရှင်ရေးလူသားဆိုတာကအိမ်သာတို့ဆွေးမြင့်နေတဲ့အမှိုက်ပုံတဲ့ရေစိုးမြောင်းတို့မြေအောက်ရေနုံမြောင်းတို့စတာတွေကိုတန်ရှင်ရေးလုပ်နေရသူတွေပါအမှိုက်ဆိုတာကမီးရှို့ရမယ်ဟာပြန်သုံးရမယ်ဟာဆိုပြီးအသေးချာစနစ်တကျခွဲဖို့လိုပါတယ်ဒါပေမဲ့ဒီတန်ရှင်ရေးလူသားတွေကဘာအကာအကွယ်ဘာကိရိယာစားဗလားမှမပါပဲလူအညစ်အကြေးကိုသူတို့လက်နဲ့တိုက်ရိုက်ထိတွေ့လုတ်ကင်နေရတဲ့အတွက်ယောဂမျိုးစုံနဲ့ကျန်းမာရေးအန်ဒရယ်တွေရင်ဆိုင်နေရပါတယ်
။တန်ရှင်ရေးအလုပ်ကိုလုပ်ရင်နှစ်စဉ်ဝမ်ရှော့ပြီးတည်ဆုံးသူ 4,300 ကျော်ရှိသလိုဒါနဲ့ဆက်ဆက်ပြီးကာလဝမ်ယောဂ၊တိုက်ဖိုက်နဲ့ဝမ်ကပ်ယောဂ၊အသေးအောင်ပိုးနဲ့ပိုလီယိုယောဂတွေပါကူးစက်ခံရတယ်လို့ဆိုပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကတန်ရှင်ရေးလူသားတွေဟာပြန်ကျစီးပွားရေးကဏ္ဍအတွက်အငြိအကြေးတွေကိုအကြီးအကျယ်ရှင်းလင်းနေရပြီးနှိမ့်ချဆက်ဆံခံရတာလူမှုရေးအကာအကွယ်မဲ့ပြီးမဆူစလောက်လှူအားကားနဲ့အခွင့်အရေးတွေဆုံးရှုံးနေရတယ်လို့အစိုးရခန်းစားပြုစုသူတွေကထောက်ပြပါတယ်။ဒါကြောင့်အစိုးရတွေကဒီလိုအမှားမျိုးကိုပြုပြင်ကြဖို့နဲ့တန်ရှင်ရေးလူသားတွေရဲ့လုပ်ငန်းခွင်အခြေအနေတိုးတက်ကောင်းမွန်လာအောင်ဥပဒေပြဋ္ဌာန်းပေးဖို့လူသားတွေရဲ့ကျန်းမာရေးနဲ့ဘေးကင်းရေးအတွက်အခါကွယ်တွေပေးဖို့အစိုးရတွေကိုဒီအစိုးရခန်းစားကတိုက်တွန်းထားပါတယ်။အန္တရာယ်ရှိတဲ့အမှိုက်တွေကင်တွေရမှာဘေးကင်းဖို့အတွက်တန်ရှင်ရေးလူသားတွေလိုအပ်မဲ့အသုံးဆောင်တဲ့လေ့ကျင့်ပညာပေးရေးအစီအစဉ်တွေကိုပါလှုပ်ဆောင်ပေးဖို့ကိုလည်းပြောဆိုထားပါတယ်ခင်ဗျာ
ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်
ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြမတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရံသတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနှာစင်ကြရမှာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Bambis News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုည10:00နာရီထိဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာမြန်မာနိုင်ငံဘက်ကကြက်သွန်တွေဘင်္ဂလားဒေ့ရှ်ဘက်တင်ပို့နေတဲ့ဈေးကွက်အခြေအနေဘယ်လိုရှိပါသလဲဆိုတာ
ဘင်္ဂလားဒေ့ရှ်ကဈေးကိုထိလိုက်တဲ့သဘောပါသူကြီးကပို့မယ်ပါတင်ကအိန္ဒိယကပို့မယ်အဲ့ဒီလိုပို့တာဖြစ်ဆိုတာကြောက်ကြီးချတာမဟုတ်ပြင်းနဲ့
မောင်ဒေါ်နေဆက်ကုံတဲ့အသင်းဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာဖြစ်ပြီးဘလော့ဂါတွေပြောသမျှနဲ့တက်တန်အောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါရှင်အခုရင်ဆုံးမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်မြန်မာပြည်ထဲမှာဝါသနာရအချိုးအစားကျတဲ့ပုံစံငယ်တွေဖန်တီးလာကြပါတယ်စကေးမော်ဒယ်လို့ခေါ်တဲ့အချိုးကျပုံစံငယ်ဆိုတာဘာလဲဘလို့တိဆောက်ကြသလဲမြန်မာနိုင်ငံမှာဘလို့တိုးတက်ဖို့လိုသလဲဆိုတာမြင့်မခသတင်းအေဂျင်စီကမက်ကေတရီကတင်ပြထားပါတယ်ရှင်
စကေးမော်ဒယ်လို့ခေါ်ပါတယ်။အပြင်လောကမှာရှိတဲ့ဂါ၊လေရင်၊သင်္ဘော၊အဆောက်အဦစတာတွေကိုမှန်ကန်တဲ့အတိုင်းအတာနဲ့အချိုးအစားကိုက်နေတဲ့ပုံစံတွေတစ်ခုအဖြစ်အလှထားပြီးပြသကြည့်ရှုလို့ရအောင်တိစောက်ထားတာဖြစ်ပါတယ်။စကေးမော်ဒယ်တွေကိုထုတ်လုပ်တဲ့ကုမ္ပဏီတွေအနေနဲ့ Kit လို့ခေါ်တဲ့အကြမ်းတဲ့အစိတ်အပိုင်းတွေကိုပဲတစားစီထုတ်လုပ်ပေးပြီးစကေးမော်ဒယ်တိစောက်ရတာကိုဝါသနာပါတဲ့သူတွေကအဲ့ဒီအစိတ်အပိုင်းတွေကိုပေါင်းစပ်ပြီးအလှပြထားလို့ရတဲ့အချောတဲ့ပုံစံလေးတစ်ခုဖြစ်လာတဲ့အထိအစင်မောင်းများစွာဆက်လက်လှုပ်ဆောင်ရတာပါ။ဗဟန်းမြို့နယ်မှာနေတဲ့ဥကြော်တင်းအောင်ကတော့တင်မောသားဘွားကနေအနားယူထားသူဖြစ်ပါတယ်။စကေးမော်ဒယ်တိဆောက်ရတာကိုငယ်စဉ်ကလေးကဝါသနာပါသူတယောက်ဖြစ်တာမို့အလောက်ကနေအနားယူလိုက်ချိန်မှလည်းကို့ဝါသနာကိုဆက်လက်လှုပ်ဆောင်ရင်းဖြတ်သန်းနေတာပါ
။ရှင်းနေသားကိုနေသားလောက်မှတခါရန်ကုန်လာတော့အမေကစပစ်ဖာလေးစည်းဝယ်ပေးတယ်။အဲ့ဒါလေဒီလိုပဲကိုကကို instruction ကြည့်ပြီးစင်တာဝစပြီးတော့ဒုံးစားနဲ့အော်အကုန်လုံးဟိုပြဲဒီပြဲပေါ့အဲ့လိုဖြစ်တော့ဖြစ်တယ်ဒါမဲ့ဒေမြန်ယုံလုံးတော့ပေါ်လာတာအဲ့ဒီကနေစပြီးစိတ်ဝင်စားတယ်နောက်ပိုင်းကျတော့ဘယ်လိုခေါ်မလဲရန်ကုန်ရောက်လာတာ73လင်းနဲ့တက်လောက်ကျတော့ရန်ကုန်မှာအဲ့ဒီတုန်းကအရင်ဟိုလုံးကကြံနေတာတွေပေါ့ဟိုပြည်သူပိုင်သိန်းလက်ကြံနေဟိုပန်းစိုးရံပြည်သူဂုံတိုက်ဆိုရှိအဲ့ဒီမှာတခါတလေရတယ်နောက်ပိုင်းကျတော့စကော့ဇီးလီအနောက်ဖက်တန်းမှာရောင်းနေတင်မောတစည်းဆို7ကြလေးမြန်ဆိုအဲ့ဒီ 148 scale ဆိုရင်6ကြအဲ့ဒါလေးတွေကျွန်တော်ဝယ်ထားတယ်အဲ့ဒါရှိတယ်နောက်ကြတော့တင်မောစလိုက်သွားတော့ဟိုမှာရောက်တဲ့နေရာမှာအဲ့လိုပဲဒီနေရာတွေတွေ့ဝယ်နောက်ပိုင်းကြတော့ internet တွေပေါ်လာတော့ရောက်တဲ့မြို့ internet နဲ့ကြည့်လိုက်တာအိုက်ဆိုင်ဘယ်မှာလဲအဲ့ဒီဝယ်ပြေးတာအဲ့ဒီဟာတွေစုဆောင်းတာပေါ့လောလောဆယ်တော့ကျွန်တော်လှုပ်ထားပြီးသား290ရှိတယ်မလို့ရသေးတာလဲ200နီးပါးလောက်တော့ရှိတယ်အဲ့လိုပေါ့ငငယ်တဲ့အဲ့ဒီဒီဝါသနာကိုဆွဲသွားတာမှာခုတည်းတည်းပဲခုဒီလုံနိုင်တဲ့အချိန်ကြီးတော့လုံမှာပေါ့အဲ့လိုရည်ရထားတယ်လေ
စကေးမော်ဒယ်တိဆောက်ရတာကိုဝါသနာပါတဲ့သူတွေစုပေါင်းပြီးတော့လဲမြန်မာမော်ဒယ်လာအလိုင်းယန့်ဆိုတဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်ထားပြီးသူတို့တိဆောက်ထားတဲ့လက်ရာတွေကိုပြသတဲ့ပြပွဲတစ်ခုကိုနိုဝင်ဘာ16ရက်ကရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ
်ကျွန်တော်တို့ဒီ military စစ်ဖက်နဲ့ပတ်သက်တဲ့စစ်လေရင်စစ်သင်္ဘောတန်ကားပုံစံငယ်လေးတွေကိုဝါသနာရကိုယ်တိုင်ဆောက်လုပ်ပြီးတော့ကျွန်တော်တစုတစည်းတဲ့စုစည်းပြီးတော့ပြတာတဲ့ဝယ်လေးဖြစ်ပါတယ်ဒီ MMA စပြီးတော့ဒီထောင်ထဲနှစ်ခရဲကကျွန်တော်တို့ဟိုပုံမှန် gathering အငယ်စားလေးတွေပဲကျွန်တော်လုပ်ဖြစ်ရနေပြီးတော့ကျွန်တော်2008ခုနှစ်ကနေစပြီးတော့ကျွန်တော်တို့ကဒီ gathering နေမဟုတ်တော့ဘဲနဲ့ကျွန်တော်တို့ဒီပြပွဲအသွင်ပေါ့နော်ပြပွဲအသွင်ကျွန်တော်တို့နည်းနည်းကြေကြေပြင်းပြင်းလေးလုပ်ချင်တဲ့ကြည့်ရဲ့အချက်ကြောင့်ကျွန်တော်တို့ဒီ organizer တွေ admin တွေစုစည်းပြီးတော့ဒီလိုပွဲမျိုးကျင်းပပြသွားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာတော့ခေတ်ကာလအခြေအနေကြောင့်နိုင်ငံခြားက scale model ပစ္စည်းတွေကိုအရွယ်တကူဝယ်ယူလို့မရခဲ့တဲ့အခြေအနေရှိခဲ့ပေမဲ့နိုင်ငံတကာမှာတော့ scale model နဲ့ပတ်သက်လို့ပြပွဲတွေပြိုင်ပွဲတွေကိုကြီးကျယ်ခမ်းနားစွာပြုလုပ်လာခဲ့တာနှစ်အတော်ကြာခဲ့ပြီဖြစ်ပါတယ်။မလေးရှားနိုင်ငံမှာကျင်းပတဲ့ပြိုင်ပွဲကိုလေးရင်ပုံစံငယ်တွေနှစ်နှစ်ဆက်တိုက်တွားရောက်ရှင်ပြိုင်ခဲ့ရမှာကျေးဇူးစိတ်နဲ့ငွေတစိမ့်စုတွေရရှိခဲ့တဲ့ကိုသန့်စုံဝင်အနေနဲ့ scale model နဲ့ပတ်သက်တဲ့သူခန်းစားချက်ကိုခုလိုပြောပါတယ်။
အနာယူတဲ့အချိန်ပေါ့နော်အားလက်ချိန်မှာလည်းကျွန်တော်ဆောက်လုပ်ခြင်းဖြစ်ပါတယ်ဒီနေ့ကိုပြန်မြအချိန်3နာရီနဲ့4နာရီလောက်အချိန်ရပါတယ်အဲ့အချိန်တွင်းမှာကျွန်တော်ဖြည်းဖြည်းချင်းဆောက်လုပ်သွားတာဖြစ်ပါတယ်အဓိကတော့ဝါသနာပါတဲ့ဟာကိုလုပ်နေရစိတ်ရဲ့စိတ်ပန်းဖြေစရာတစ်ခုပေါ့စိတ်ထွက်ပေါက်တစ်ခု stress တွေယော့တာပေါ့ကျွန်တော်ဒါကတော့ကျွန်တော်ရဲ့ခံစားချက်ပေါ့နော်အဲ့လိုမျိုးသဘောနဲ့ကျွန်တော်ဆောက်ဖြစ်နေတာဖြစ်ပါတယ်ကျွန်တော်လေးရင်တစ်စည်းလုံးမပြီးသွားသေးတိုင်အောင်စိတ်ပိုင်းလေးတစ်ခုဖန်တီးပြီးသွားတဲ့အခါဟောဒါငါလှုပ်ထားတာလေးကွာတော့ပြန်ကြည့်ပြီးတော့စိတ်ကြည်နူးရတာပေါ့ကွယ်
scheme model တခုတည်ဆောက်ဖို့အတွက်အကူကရိယာပစ္စည်းတွေအများအများလိုအပ်မှာဖြစ်ပြီးတည်ဆောက်တဲ့သူရဲ့ကြွချင်မှုနဲ့ဖန်တီးနိုင်စွမ်းပုံမှုတည်လို့လက်ရသေးသက်လှပမှုတွေအသေးစိတ်ကြားနာမှုတွေကွဲပြားသွားမှာဖြစ်ပါတယ်။ plastic အစိပ်ပိုင်းတွေကိုတွဲဆက်ပြီးလို့ဆေးမောက်ဆေးချေတာတွေလုံဆောင်တဲ့နေရာမှာတကယ့်အပြင်ကအတိုင်းလက်ရှိအသုံးပြုနေစေရာသီဥတုတန်နဲ့ထိတွေ့ထားတဲ့ပုံစံတဘာဝကြအောင်ဖန်တီးနိုင်ဖို့ကလည်းအရေးကြီးတဲ့အပိုင်းတစ်ခုဖြစ်ပါတယ်။ဒီအလုပ်ကိုဝါသနာပါသူတိုင်းလှုပ်ဆောင်လို့ရပေမဲ့လေးလာမှုအားကောင်းဖို့တော့လူရဲလို့ scale model တွေတိစောက်တာနှစ်20ကျော်လောက်ရှိပြီဖြစ်တဲ့ကိုထွန်းနေမျိုးအောင်ကအကြံပြုပါတယ
်အဓိကတော့ကျွန်တော်ကတော့ဒီ scale model နဲ့ပတ်သက်ပြီးတော့မှာပေါ့နော်ကျွန်တော်ပြောချင်တဲ့ဟာတော့ပါတယ်အဓိကတော့ကြော်ရှင်မှုပဲပေါ့ဟိုကိုစောက်တာကောင်းမှညံ့မှနော်ဘလောက်ကဘာစံချိန်မီမှရေမဟုတ်ပါဘူးကိုကဒီဟာလေးကိုလှုပ်တယ်ဒါလေးနဲ့ပတ်သက်ပြီး enjoy ဖြစ်တယ်ဆိုလို့ရှိရင်ပြောတယ်ပေါ့ဗျာဒါစိတ်ချမ်းသာတယ်ကို hobby တခုစီးမျောရတယ်လောက်ရတယ်ဆိုလို့ရှိရင်ဒါဒီဒါမှန်ကန်တဲ့လမ်းလို့ကျွန်တော်တော့သတ်မှတ်ပါတယ်ကောင်းစရာတော်စရာလည်းမလို့သူများနဲ့လည်းရှင်စရာမလို့ကို hobby ကိုကိုယ့်အကူလောက်ရမယ်ကိုယ့်အကူ enjoy ဖြစ်ရမယ်ဒါဆိုလို့ရှိရင်ဒါလောကမှန်ကန်တဲ့လမ်းတခုလို့ကျွန်တော်တော့မြင်ပါတယ်ဒီလိုလေးပေါ့နော်လူတိုင်းဖြစ်လို့ရတယ်ဆိုတော့ကျွန်တော်ရဲရဲဝင်ပြောရဲတယ်အဲဘာတက်ဖို့လို့လဲဆိုတော့လေကိုလေးလာရင်လေးလာသလိုပေါ့နော်ဒီအိမ်လေးတွေစောက်ထားတာမျိုးစောက်နိုင်ဖို့ဆိုရင်ဒီအိမ်တစ်ခုရဲ့စောက်နိုင်တဲ့စောက်ထားတဲ့အခြေခံပုံစံဘာညာဒါတွေလေးလာရမယ်စသည်ဖြင့်ပေါ့နော်ဒီတန်ကားတွေဘာတွေစောက်မယ်ဆိုလို့ရှိရင်ဒီတန်တွေရဲ့တော့အလုံးလုံးတဲ့ပုံဘလို့မျိုးချိန်ရတော့အလုံးလုံးတဲ့ဒီချိန်ရတော့ရာဘာနဲ့လောက်တာလားဒါမှမဟုတ်တန်နဲ့အပြင်မှာလောက်တာလားစသည်ဖြင့်ဘလို့မျိုးပေါ့လက်မျိုးလေးလာရင်လေးလာနိုင်တဲ့လောက်ကိုလေးလာသမျှဟာအကုန်လုံးကထည့်သုံးလို့ရတယ်အသုံးဝင်တယ်အဲခက်ခဲလားဆိုတော့မခက်ခဲပါဘူးဒါကိုစိတ်ချမ်းသာတယ်ပျော်ရွှင်တယ်ဆိုတာ hobby တစ်ခုလုပ်ရတဲ့ဟာရဲ့ဒါအနှစ်သာရပဲပေါ့ကျွန်တော်ဒီလိုသတ်မှတ်ပါအဲ့တော့ဖြစ်နိုင်ပါတယ်လုပ်လို့ရပါတယ်ဒီတိုင
်း scheme model တိစားဖို့အတွက်ငွေကုန်ကြေးကျရှိပေမဲ့လည်းလူငယ်တွေအနေနဲ့လောင်းကစားနဲ့မိုးရစေဝါတွေထက်လက်မှုပညာနဲ့ဆိုင်တဲ့ဝါသနာကိုစိတ်ဝင်စားနေခြင်းကတောင်းကျိုးတွေရရှိနိုင်တယ်လို့ပြောကြပါတယ်ကျမကေတရီပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
မြန်မာခသတင်းအေဂျင်စီကတင်ဆက်ပေးနေတဲ့မြန်မာတခွင်အစီအစဉ်နားဆင်ကြရတာပါအခုစီးပွားရေးအစီအစဉ်ကိုနားဆင်ရပါမယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အထက်စားသောက်ကုန်တွေကတမျိုးဖြစ်တဲ့ကြက်သွန်နီးပြတ်လတ်ပြီးဈေးတက်သွားတာကြောင့်ရခိုင်နယ်စပ်မှာကြက်သွန်နီးတင်ပို့တာအလုပ်ဖြစ်နေပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကကြက်သွန်နီးဈေးကိုထိန်းထားတာကြောင့်အခုမှမြန်မာဘက်ကကြက်သွန်နီးတင်ပို့သူတွေအကျိုးမြတ်သိမ့်မများပေမဲ့နောက်ပိုင်းမှာဈေးတက်လာနိုင်တယ်လို့နယ်စပ်ကုန်သွယ်တွေကသုံးသပ်ကြပါတယ်မောင်တော်နယ်စပ်ကုန်သွယ်ကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့ဆက်သွယ်မေးမြန်းပြီးသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါရရှင
်။ဒီပြည်နယ်ဒီတပတ်ပြမှာတော့နည်းနည်းလေးဈေးဈေးမှာဈေးကျပါတယ်ဈေးကျတယ်ဆိုတာကစင်္ဂလာပြည်သူကနည်းနည်းဈေးကိုထိလိုက်တဲ့သဘောပါ။အဓိကကဥဒါကဟိုသူကပို့မယ်ပတ်စံကအိန္ဒိယကပို့မယ်အဲ့လိုအဲ့ဒီပို့တာဖြစ်ဆိုတာကြောက်ဈေးကျတာမဟုတ်ပြည်နယ်အဓိကစင်္ဂလာပြည်ဆိုတာဈေးတင်ပြီးတော့မရောဘူးဒီဈေးတိုင်းပြန်ရောင်းရမယ်အဲ့ဒါကန်တက်မှုတွေရှိတဲ့အတွက်ဈေးကျတော့တာဒါနဲ့ကျွန်တော်တယောက်တည်းအမြင်နဲ့ပြောမယ်ဆိုရင်တော့ဈေးပြန်ပေးလာမယ်လို့ကျွန်တော်ထင်တာပ
ါဘင်္ဂလားဒေ့ရှ်ဘက်ကကျက်သွန်ဈေးတက်တာဟာဗမာတောင်သူတွေအတွက်ကျက်သွန်ဈေးပိုရတဲ့အခြေအနေမျိုးရောဖြစ်လာပါသလားဆရာ
ဖြစ်လာပါတယ်ပိုရတဲ့အနေသာဖြစ်လာပါတယ်ဒါပေမဲ့အဲ့ဒါကိုမျော်မှန်းပြီးမှနောက်နေ့စက်တင်ဘာကိုပြီးတော့စိုက်နေဆိုတာမျိုးတော့ဒီပင်ကားဒီဈေးကောပြီးတော့ပြန်ချရပါ
သူလိုတဲ့သဘောကအခုဘင်္ဂလားဒေ့ရှ်ကကြက်သွန်ဈေးတက်တယ်ဆိုတာကအခြေ အနေတစ်ခုအရဈေးတက်သွားတာဖြစ်ပြီးတော့နောက်နှစ်အတွက်ဒီလိုဈေးမျိုးရမယ်ဆိုပြီးတော့တိုးဆိုင်ဖို့တော့ဒါတေချာတဲ့ဈေးကွက်မဟုတ်ဘူးဒီလိုဆိုလိုပါသလားရှင်ဆရာ
မှန်ပါတယ်မှန်ပါတယ
်နောက်တစ်ခုကဘင်္ဂလားဒေ့ရှ်ဘက်ကမြန်မာကုန်သည်တွေဟိုအဝင်ကန့်တတ်ထားတယ်လို့ပြောပါတယ်အဲ့ဒီအခြေအနေကရောဆရာဗမာကုန်သည်တွေမြန်မာဘက်ကကုန်သည်တွေဟိုဘက်ကိုသွားလို့ရပါပြီလားဆရာ
မရပါမရပ
ါဟုတ်ကဲ
့မရပါဆေးလေးတွေသွားလို့ရတာပါအဲ့ဒါလည်းတစ်ချက်နိုင်ငံကုန်သေးမှာတော်တော်လေးအခက်အခဲဖြစ်ပါတယ
်အဲ့တော့အခုကျက်သွန်ပို့တော့ရောဟိုဆရာတို့ဘလို့ပုံစံမျိုးပို့နေရပါတယ်ပစ္စည်းပဲပို့လိုက်ရတဲ့သဘောပေါ့အဲ့လိုလားရှင
်ဟုတ်ကဲ့ပါပစ္စည်းပို့လိုက်တယ်အဲ့ဒီဆဲလေးသမားအဲဆဲလေးသမားဒီကိုပဲလူုံပေါ့အဓိကဆဲလေးသမားဒီနေပဲလုပ်နေကြတယ်နောက်ပြီးတော့ဟိုဘက်ကလူတွေပဲကိုယ့်ရဲ့လူုံပို့လို့ပါတယ်အဲ့လိုအဲ့ဒီရှိတဲ့လူတွေကတော့တပ်ပံပေးယူနေရောကနာချင်းတို့မအဒီပြပနာရောယုံကြည်မှုတိုက်တာနဲ့တော့လေကြာလို့အဲ့လိုပဲလုပ်နေကြပါရဲ့ကွာ
အဆင်ပြေပါသလားဆရာဆရာပြောတဲ့အတိုင်းဆိုလူတိုင်းတော့အဆင်ပြေနိုင်တဲ့အနေအထားမရှိဘူးပေါ့အဆက်အသွယ်ကောင်းမှပဲကုံသွေးရေးလုပ်လို့ရမယ်အနေအထားဖြစ်နေတာပေါ့ဟုတ်ပါသလား
မှန်ပါတယ်မှန်ပါတယ်ဟိုတော်လောကရှိုးပင်းလာပြီးမှပတ်သက်မရဆိုပြီးတော့အဲ့လိုတော့ရှင်တွေဘာတရားမှုအဲ့ကျွန်တော်တို့ကဒီဘက်ကတော့ပေါ်လို့မရဘူးတော်မဆူရင်ဝမ်းနဲ့တာတာကိုပြည်သားနဲ့ပေါ်လိုက်တာဒီဘက်ကတော့ဘာခက်တယ်ပေါ်လို့မရဘူးဟိုဘက်ကလည်းလက်မခံဘူးအဲ့လိုပဲကျွန်တော်တို့ပြောလိုက်ရပါတယ်ဆိုအဲ့ဒါတစ်ခုလေနိုင်ငံကုန်ပြေးမှာတော့တော်တော်လေးဟိုခက်ခဲပေါ့နော်ခက်ခဲ
ဟုတ်ကဲ့ရှင်
ဒီလိုစက်တန်တူဆိုရင်ပို့ဆိုးတာပေါ့ပစ္စည်းပုံကိုယ်လေးတူကြည့်ဆိုရင်ဥပမာသူကပြည်စီတက်ထောင်ပို့လိုက်တယ်ခင်ဗျားမှာပြည်စီတက်ထောင်မှာခင်ဗျားဒီအကနုပုဂ္ဂိုလ်တွေပြည့်စုံတယ်အဲ့ဒီအတိုင်းပြောရတာပေါ့တချို့ဆိုလို့ချင်းခင်ဗျာကျွန်တော်ဘလောက်ဝယ်ပို့ဖို့ခင်ဗျာ 5% ဟာစက်တန်ပုံပြီးဖြည့်မပုံပြီးဖြည့်ခင်ဗျာ900ခန့်လို့ခင်ဗျာဒါအဲ့လိုမျိုးတွေတကယ်ဝယ်နေတယ်ဆိုပြီးတော့လည်းညတော့လုံးမိကြပါဘူးအဲ့လို
ဟုတ်ကဲ့ထိခိုက်မှုကတော့ရှိတာပေါ့နော
်သူကဟိုရောင်းလို့အဝူလိုအနေနဲ့ဆင်ပါပါလေအစိုးရကအပြင်းချလို့မှမရတာအခုလေပြည်ပကအဲ့လိုအပြင်းချဖို့ကြိုးစားတယ်အဲ့ဒီဝီလူအားကညနေတယ်အဲ့ဒီကျွေးကြောင့်ဘုကုပင်းလာတွေမှာဆေးချတော့တဲ့ကိစ္စနဲ့ပြည်သူတွေဒီကတော့တုံ့ပြန်ရစီမှာအရင်ကြီးမတိခိုက်ပါဘုံမန်လေးတော့ရောက်နေရတယ်ရဲတော့တာမျိုးတော့မရှိပ
ါမြန်မာဘက်မှာရောကျက်သွန်ကဟိုလုံလုံတင်ပို့လို့ရတဲ့အထိလုံလုံလောက်လောက်ရှိပါသလားမြန်မာဘက်မှာရောဈေးတက်သွားပါသလားရှင
်ဟုတ်ကဲ့ကျွန်တော်တို့ကဒီဘက်မှာတော့နည်းနည်းဟိုအစောတုန်းကတော့ဟိုဈေးတက်တော့နည်းနည်းလူမှုကွန်ရက်တွေမှာတော့ရေးကြတာပေါ့ဈေးတက်တယ်။ဒါနဲ့အခုပြန်ဈေးကျတော့ပြီပေါ့။ဈေးကျတော့ဥမာမော်ဘယ်ဈေးပေါ်ကိုပြောမယ်ဆိုရင်တော့3000နဲ့700ရှိတယ်အခု3000ကိုဆင်းတော့တယ်။ဥမာဘင်္ဂလားဒေ့ရှ်မှာဆိုလို့ရှိရင်ကီလိုကို160တွေကနေ150ဆင်းတော့တယ်။ဒီကျင်းတော့ဒီကကုန်တွေအများတစ်ခုရတယ်။ဥမာတပိတ်ကမှတာကတစ်ဆင်း500မြတ်တယ်။အခုမမြတ်ဘူးအရင်ကျတယ်။ဒါမဲ့လာပြီဒီလိုပို့နေလို့ရတယ်ပို့နေဆိုတော့ငွေပြန်နေတဲ့အတွက်အဲကျွန်တော်ဟိုပြီးပြီးတော့ဒီကအရင်ကြီးမနေတော့ပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကဒီဘက်ကပို့တဲ့ကုန်မှန်သမျှကိုတော့လက်ခံနေတဲ့သဘောပေါ့
လက်ခံပါတယ်လက်ခံပါတယ
်
လက်ခံပါတယ်တရားဝင်လက်ခံပါတယ်တရားဝင်ပြည်စီတယ်ဟိုဘက်ကတရားဝင်ဒီဘက်ကဟိုဘက်ကလည်းတရားဝင်လာပြရတယ်လူပဲတော်လို့လာလို့မရသေးပါဘူး
နောက်တစ်ခုကဆရာရခိုင်မှာလည်းအခုလောလောဆရာကွက်ကြားကွက်ကြားဆိုလို့တိုက်ပွဲတွေကရှိနေတော့ဒီပြည်ရင်းကုံစီတဲဆောင်ရေးဘိုက်မှာရောဆရာတို့လွတ်လပ်လပ်အဆင်ပြေပြေရှိပါသလား
ကျွန်တော်ဒီမုံမောဖမ်းမှာတော့ဟိုပြီးတော့အဲ့ဒါမျိုးပြီးမရှိပါဆိုတော့ဟိုဥမာပုံပြီးစီလာတယ်ပေါ့ဟိုမြေကြီးထဲမှာမြေကြီးပုံပြီးစီလာတယ်ဥမာတင်ရမှာဖြစ်တယ်ဖြစ်လို့ဆိုရင်အဲ့ဒါဟိုလုံချိုးရောထောင်ဝတ်တာရှိတယ်ခင်ဗျားတို့ရဲ့ဆိုတနအီတည့်ရအဲ့လိုတင်ကအဲ့လိုမျိုးဟိုလည်းဒီလိဖြစ်တာပေါ့နော်မိဘကိုကျန်းကြမုံနောင်နေမုံနေပြီဆိုရှိပါတယ်ဟိုရင်းကြီးဟိုမလာရတာမတော်တာဒီလိုစိုးမလို့ရတာမျိုးတော့မရှိပါဘူးဟုတ်ကဲ့
ပါရှင်ဆရာဦးအောင်မြင့်သိန်းကျေးဇူးအထူးတင်ပါတယ်ရှင်
မတ်တင်ဂီတာရဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနေ့ခင်မှာပြန်ပြီးနားဆင်နိုင်ပါတယ်ရှင်အခုဘလော့ဂါရီပြောသမျှကိုနားဆင်ကြရပါမယ်။
ခင်းကစားတဲ့ပုံစံကိုလုံးဝအသွင်ပြောင်းလိုက်တဲ့အကြောင်းခူကဲကုမ္ပဏီကပြောပြီးအွန်လိုင်းကနေတိုက်ရိုက်ဂိမ်းတွေကို streaming လုပ်ပြီးတော့ကစားနိုင်မဲ့ Stadia ဝန်ဆောင်မှုကိုစတင်နေပါတယ်ဂိမ်းဆက်တွေမလို့တော့ပဲနဲ့ထိတ်တန့်အရေးသွေးနဲ့ဂိမ်းကစားနိုင်တော့မယ်လို့ကြေညာထားပါတယ် 4K TV တွေလက်ကင်ဖုန်းတွေပေါ်မှာအချိန်မြွေး streaming လုပ်ပြီး game ကစားနိုင်မယ်လို့ဆိုတဲ့ Stadia game ဝင်ဆောင်မှုရဲ့အသားချက်အားနည်းချက်တွေကိုမဆုမြတ်မော်က blogger တွေပြောသမျှအစီအစဉ်ကနေတင်ပြထားပါတယ်ရှင်
ဂိမ်းလောကကြီးကိုလုံးဝအသွင်ပြောင်းလိုက်တယ်လို့ဆိုရဲ Stadia game ဝင်ဆောင်မှုကို Google ကတော့ November 19ရက်နေ့ကစနေပြီးကိုသားညုံဦးရေ
ဟုတ်တယ်ဗျဂိမ်းဝါနာရှင်တွေအနေနဲ့ game တွေကို download လုပ်ဆရာမလိုပဲနဲ့တရက် stream လုပ်ပြီးတော့အချိန်မရွေးနေရာမရွေးကစားနိုင်မဲ့ဝင်ဆောင်မှုကိုနိုင်ငံပေါင်း14နိုင်ငံမှာပထမဆုံးစလိုက်တာမဟုတ်လားမဆွမ်းမော
game set တွေမလိုတော့ပဲနဲ့အိမ်က 4K TV ပေါ်မှာပဲဖြစ်ဖြစ် computer ပေါ်မှာပဲဖြစ်ဖြစ်tablet computer တို့လက်ကင် mobile phone တို့ပေါ်မှာပဲဖြစ်ဖြစ်ကိုအဆင်ပြေသလိုအဆင်ပြေတဲ့နေရာမှာ game ကစားနိုင်အောင်လုပ်ပေးထားတဲ့ဝန်ဆောင်မှုလို့ Google ကတော့ပြောထားတယ်လေအဲ့လိုကိုကစားခြင်းတဲ့ set ထဲကို game တွေတိုက်ရိုက်ရောက်လာအောင်လို့ Google ရဲ့ data center ကနေပြီးတော့ game တွေကို online ကနေ stream လုပ်ပေးလိုက်တာပါဥပမာ 4K TV နဲ့ကစားခြင်းတဲ့ဆိုလို့ရှိရင် Chromecast Ultra ဆိုတဲ့ဒီလက်တဝါးစာတော်မရှိတဲ့ set လေးကိုတက်လိုက်ရုံပဲကွန်ပျူတာတို့ tablet computer တို့လက်ကင်ဖုန်းတို့ပေါ်ကနေပြီးတော့ကစားမယ်ဆိုရင်လည်းတစ်ခေါက် set up လုပ်ထားလို့ရှိရင်နောက်အခေါက်တွေမှာ login လုပ်ပြီးတော့ဓာတ်ရိုက်ကစားရုံပဲအဲ့ဒီ game ကိုပြန်ပြီးတော့ download လုပ်နေစရာမလိုဘူးဒါကြောင့်မို့လို့ Google company ရဲ့ဒုဥက္ကဋ္ဌလည်းဖြစ်အထွေထွေ manager လည်းဖြစ်တဲ့ Phil Harrison ကတော့နောက်ဆုံးပေါ် game ကစားနည်းလို့ဆိုရဲရှင
် Google Stadia is a new generation gaming platform one that does away with the traditional barrier
Google Stadia ဆိုတာ game ကစားနည်းအသစ်တစ်ခုပါဂိမ်းကစားခြင်းသူတွေအိမ်မှာဂိမ်းကစားနိုင်ဖို့ပုံမှန်ဆိုရင်ဂိမ်းဆက်ဝယ်ရတဲ့အခက်အခဲကိုကျော်လွှားလိုက်တဲ့ဝန်ဆောင်မှုဖြစ်ပါတယ်။နောက်ဆုံးပေါ်ရုပ်ရှင်ကားလိုရေသွေးမျိုးနဲ့ဂိမ်းတွေကိုကစားနိုင်ဖို့ဈေးကြီးတဲ့ကွန်ပျူတာတွေဂိမ်းဆက်တွေဝယ်ဖို့မလိုတော့ပါဘူး။ဂိမ်းဆက်တွေတင်ထားပေးနိုင်တဲ့ဂိမ်းချက်လက်တွေကို Google ရဲ့ Data Center ကတင်ပေးပါတယ်။ဂိမ်းလုပ်ငန်းကြီးတခုလုံးကိုအသွင်ပြောင်းလိုက်တဲ့ဝန်ဆောင်မှုလို့ကျွန်တော်တို့ထင်ပါတယ်
။ကိုကစားခြင်းနဲ့ဂိမ်းကိုစီရောက်လာအောင်လို့ Google Data Center ကနေပြီးတော့ online ကနေဓာတ်ရိုက်ရောက်ပို့ပေးတာပါ။အချက်လက်တွေအများကြီးတင်ထားနိုင်တဲ့ဒီ cloud storage software တွေ data center တွေကို Google ကအများကြီးရင်းနှီးမြှုပ်နှံထားတာကြောင့်အခုလိုမျိုးဓာတ်ရိုက် game streaming ဝင်ဆောင်မှုကနေပြီးအမြတ်ပြန်ရအောင်လုပ်နိုင်မယ်လို့နည်းပညာကျွမ်းကျင်သူတွေကတော့သုံးသပ်နေကြရဲ့ရှင
် Stadia ကိုဒေါ်လာ130ပေးပြီးတော့ဝင်ဆောင်မှုယူတယ်ဆိုရင် 4K TV မှာတက်ရမယ် Chromecast set သေးလေးပါမယ် controller ပါမယ်3လစာဝင်ဆောင်မှုရမယ်နောက်တစ်ကင်ချင်းတယောက်ကလည်းပေးပြီးတော့ကစားနိုင်မှာပါ
ရှင်းနေကြရင်တော့ဒီ Stadia Pro ဆိုပြီးတော့မှလစင်ကြီးတစ်လကို $10 နဲ့ဝင်ဆောင်မှုပေးဖို့လည်းအစီအစဉ်လုပ်ထားတယ်တဲ့ဂိမ်းကစားသူတွေအများအတန်းဂိမ်းတွေလက်လန်းမိနေအောင်လို့အကောင်းဆုံးနည်းလို့ Google ကတော့ဆိုရဲ
We think that offering subscription to players is a great way for them to engage
ဂိမ်းကစားသူတွေကိုလစင်ကြီးနဲ့ဝင်ဆောင်မှုပေးတာကဂိမ်းတွေနဲ့သူတို့အမြဲတွေ့နေအောင်အကောင်းဆုံးလုပ်ပေးတာဖြစ်ပါတယ်ဒီနေ့ကဂိမ်းလုပ်ငန်းကြီးအနာဂတ်မှာဖြစ်လာမယ့်ပုံစံတစ်ခုလို့အပြည့်အဝထင်ပါတယ်ဂိမ်း developer တွေထုတ်လုပ်သူတွေကိုအားပေးတဲ့စီးပွားရေးပုံစံနဲ့ Stadia ကိုကျွန်တော်တို့လုတ်ထားတာပါတစ်ချိန်တည်းမှာဂိမ်းကစားသူတွေအတွက်ရွေးချယ်စရာနည်းလမ်းအသစ်တစ်ခုလည်းဖြစ်ပါတယ
် Google Stadia game လုပ်ငန်းရဲ့ညွှန်ကြားရေးမှူး Jack Barser ကလည်းသူတို့ game streaming ဝန်ဆောင်မှုကိုယူတဲ့သူတန်းထောင်ချီဖြစ်ဖို့ညီမှန်းထားတာတဲ
့ Our vision for Stadia is to reach billions of gamers If you think about even the most successful game consoles
Stadia ဝန်ဆောင်မှုကိုယူရလိမ့်မယ်လို့မျှော်မှန်းထားပါတယ်တမိုင်းမှာအအောင်မြင်ဆုံးဂိမ်းဆက်တွေတောင်ကွာလုံးမှာရောင်းရတဲ့အလုံးကြီးကတန်း100-150မကျော်ပါဘူး။ဒါတောင်မှအရောင်းအဆိုပမာဏပါ။ကျွန်တော်ဆိုရင်အသက်၄နှစ်ကလေးကဂိမ်းကစားလာတာပါ။ကျွန်တော်တဖွဲ့လုံးမှာဂိမ်းတွေနဲ့ပတ်သက်လို့တိတ်ကိုဝါသနာပါကြသူတွေ၊ online streaming လုပ်ပြီးကစားနိုင်မှာကိုတိတ်သဘောကျကြတဲ့သူတွေကြီးပါပဲ။ Stadia ဝန်ဆောင်မှုကိုတန်း100လောက်ပဲယူအောင်လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့မအောင်မြင်ဘူးလို့သတ်မှတ်ရပါလိမ့်မယ်။ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ online streaming ဂိမ်းတွေကိုလူတွေပို့ပို့ကစားလာကြအောင်ဒီကမ္ဘာလုံးမှာကစားသူတန်းထောင်နဲ့ချီဖြစ်လာအောင်လုပ်ဖို့ဖြစ်ပါတယ်။
အခုလိုဂိမ်းတွေကိုအွန်လိုင်းပေါ်မှာတည်းကစားနိုင်ဖို့ဂိမ်းလောကမှာအခိုင်အမာနေရာရထားတဲ့ Sony နဲ့ Microsoft တို့က streaming ဝန်ဆောင်မှုကိုအစိုးရကပေးပြီးတော့မိတ်ဆက်ထားတာပါတခြားနည်းပညာလုပ်ငန်းတွေကလည်းအလားတူဝန်ဆောင်မှုမျိုးပေးဖို့စီစဉ်နေကြတယ်ဆိုတော့ Google အနေနဲ့ပြန်ဆိုင်မှုတွေတော့ရှိတယ်ဗ
ျ Google ကတော့သူတို့ဝန်ဆောင်မှုကဂိမ်းတွေကိုထိတ်တန့်အရေးအသွေးနဲ့ကစားနိုင်မယ်လို့ဆိုတာပဲကိုသားညုံရ
The graphics chip that we have in our version 1 hardware which is what
Google Himalaya ကစပြီး gamer တွေကစားနိုင်တဲ့ version 1 hardware မှာသုံးထားတဲ့ graphic chip တွေကနောက်ဆုံးပေါ်နဲ့အကောင်းဆုံးဂိမ်းဆက်ထဲနှစ်မျိုးလုံးပေါင်းထားရတဲ့ညီမျှပါတယ်ဂိမ်းတွေကိုအစွမ်းထက်ဆုံးကစားနိုင်တဲ့နေရာမျိုး gamer တွေအနေနဲ့စိတ်လှုပ်ရှားစရာအကောင်းဆုံးတွေ့ကြုံကိုရကြမှာပါဂိမ်းကစားသူတယောက်အနေနဲ့အရေးသွေးကောင်းတဲ့ 4K 60 frame per second နဲ့ဇက်ကောင်တွေရဲ့လှုပ်ရှားမှုပိုပြီးချောမွေ့ကြည်လင်ပြတ်သားတဲ့တွေ့ကြုံရအောင် Google Data Center ကနေအကောင်းဆုံးနည်းပညာတွေနဲ့လုပ်ပေးနေပါတယ်။ဒါကဂိမ်းဆက်နဲ့ကစားတာနဲ့မတူတဲ့ထူးခြားမှုပါ
Stadia ဝင်ဆောင်မှုသစ်မှာလူသိများတဲ့ Assassin's Creed Odyssey တို့ Mortal Kombat 11တို့ Final Fantasy 15တို့ NBA 2K Basketball game တို့ပါပါတယ်ဝင်ဆောင်မှုမှာအကျုံးမဝင်တဲ့ game တွေကိုလည်းတစ်ခုဒေါ်လာ60လောက်ပေးပြီးတော့ကစားလို့ရမယ်တဲ့
So in our launch window which is now through the end of the year we will have nearly 30 games available for players on Stadia.
တောင်းစကူနှစ်ကုန်တဲ့ဒီ Stadia ကိုစမိတ်ဆက်တဲ့ကာလအတွင်းမှာ game ပေါင်း30လောက်ကိုကစားနိုင်မှာဖြစ်ပါတယ်အားကစား game ကောင်းပေါင်းပြိုင်တဲ့ game action game စွန့်စားကန်းတွေပါတဲ့ game မျိုးစုံပါပါတယ်လက်ရှိထုတ်နိုင်မှုလုပ်နေတဲ့ game ပေါင်းကတော့450လောက်ရှိပါတယ်2020နောက်ပိုင်းမှာထွက်လာပါလိမ့်မယ
် Google က game လုပ်ငန်းတဲ့အခုမှစဝင်တာဆိုပေမဲ့သူ့မှာအားသာချက်တွေရှိလို့ short drop လို့မရဘူးလို့ Wired Online သတင်း website က Britain ဆိုင်ရာ editor Greg Williams ကတော့သုံးသပ်ထားတဲ့ကိုသားညုံရဲ့
This really could be quite a game changer if you think about what Netflix did to television.
Stadia ကြောင့်ဂိမ်းလုပ်ငန်းမှာပြောင်းလဲဖြစ်သွားနိုင်ပါတယ်။ Netflix ကရုပ်မြင်သံကြားပေါ်မှာရုပ်ရှင်ကြည့်တဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာနဲ့ Spotify ကသချင်းနှားထောင်တဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာကိုကြည့်ရင်ကိုလိုချင်တာကိုပဲ online ပေါ်မှာ streaming လုပ်နိုင်တာကသိပ်ကိုထိရောက်ပါတယ်။ Stadia ကတော့အဲ့ဒါတွေနဲ့နည်းနည်းကွဲပါတယ်။တချို့ဂိမ်းတွေအတွက်ဝန်ဆောင်ကတသက်ထပ်ပေးရပါလိမ့်မယ်။လက်ရှိမှာ Google ကနည်းပညာပိုင်းရှေ့ပြေးနေတာတွေအများကြီးရှိတော့သူတို့အတိုင်းတာနဲ့မလုပ်နိုင်တလဲဆိုတာလေ့လာကြည့်တာကတော့မမှားပါဘူး Google အခြေခံအဆောက်အအုံပိုင်းရဲ့ကိုယ်ပိုင် data center ရှိတာရဲ့ဂိမ်းကစားနည်း channel တွေအများကြီးကိုကြည့်နိုင်တဲ့ YouTube ရဲ့လိုစိတ်ဝင်စားစရာအားသာချက်တွေရှိပါတယ
် Stadia game streaming ဆက်ဆက်ထွက်ချင်းဝန်ဆောင်မှုယူသူအတော်များများကတော့ဂိမ်းကစားရတဲ့အတွေ့အကြုံကချုံးမိပေမဲ့လို့မျက်နှုံးမြင့် internet ဆက်သွယ်မှုအသေးချာရှိဖို့ကတော့ important လိုအပ်တယ်လို့ပြောကြတယ်မဆူပြမော
ကိုကြိုက်တဲ့နေရာမှာ mobile device တွေပေါ်ကနေ game ကစားနိုင်အောင်လုပ်ပေးထားပေမဲ့မျက်နှုံးမြင့် internet ဆက်သွယ်မှုကျိုးမဲ့ internet ဆက်သွယ်မှုကိုအပြည့်အဝအားကိုးရတဲ့အတွက်အဲ့လိုမျိုးမျက်နှုံးမြင့် internet မရှိရင်တော့ game တွေကိုအနှောက်အယှက်မရှိကစားနိုင်ဖို့ခက်မယ်လို့ gamer တွေကတော့ထောက်ပြနေကြပါတယ်ရှင
်မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးမအေးတန်နာကျော်စီစဉ်တင်ဆက်ပေးတဲ့တက်တန်ရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်ဒီတော့မှာတော့အာခသပြိုင်ဆိုင်မှုမှာဆိုဗီယက်ယူနီယံအနိုင်ရခဲ့မယ်ဆိုတဲ့ပုံစံမျိုးနဲ့အဲ့လိုအခြေအနေကကဘာဘလို့ရှိမလဲဆိုတာတွေးကြည့်ကြရအောင်ပါနော်ဒီလိုမျိုးကဘာတော်လာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်လာဘောကိုပထမအဦးဆုံးခြေလှမ်းနိုင်သူဟာအမေရိကန်အာကာသတရေကောင်နီးလ်အမ်စထရောင်းမဖြစ်ခဲ့ဘူးအာကာသပြိုင်ဆိုင်မှုမှာဆိုဗီယက်ယူနီယံအနိုင်ရခဲ့မယ်ဆိုတဲ့ပုံစံမျိုးနဲ့အဲ့လိုအခြေအနေကကဘာဘလို့ရှိမလဲဆိုတာတွေးကြည့်ကြရအောင်ပါနော် Apple ကုမ္ပဏီကနေပထမအဦးဆုံးမူရင်းထုတ်တဲ့ TV ရုပ်သံဇာတ်လမ်းတွေ For All Mankind လူသားအလုံးအတွက်ဆိုတဲ့ဇာတ်လမ်းမှာအဲ့လိုအခြေအနေမျိုးကိုကြည့်ကြရပါမယ်အဲ့ဒီအတဆင့်အမျိုးသမီးအခွင့်အရေးတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားမှု VNN စစ်ပွဲစတဲ့ကဘာတစ်ခုလုံးပေါ်မှာဂရဲရိုက်ခတ်စေတဲ့မတူညီတဲ့ကဘာတပိုင်းအခြေအနေတစ်ခုကိုဒီဇလန်းတွဲမှာဖန်တီးပြထားပါတယ်။အာဃာသနဲ့ပတ်သက်ပြီးတော့ဆိုဗီယက်ပြည်အောင်စုနဲ့ရှင်ပြိုင်မှုကအရေးနိုင်သွားတော့အာဃာသအစီအစဉ်တွေတိုးတက်အောင်လုပ်နိုင်ဖို့အတွက်အမေရိကန်က VNN ကနေစောစောစီစီထွက်သွားရတယ်ဆိုပြီးတော့ဇလန်းသဘောကိုဒီရုပ်သံစီရီဖန်တီးတဲ့အမှုဆောင်ထုတ်လုပ်ရေးမှူး Ronald DeMoor ကပြောသွားတာပါ။ကမ္ဘာ့မိုင်းနဲ့နိုင်ငံရေးအပအဝင်လူ့အဖွဲ့အစည်းပြောင်းလဲသွားတဲ့ပုံစံတွေကအမေရိကန်ပြည်အောင်စုနဲ့ကမ္ဘာကြီးကိုပို့ပြီးတော့အကောင်းဘက်ကိုအပြုသဘောဆောင်တဲ့လမ်းကြောင်းပေါ်ဘလို့ပုံဖော်လိုက်လဲဆိုတာကိုသူတို့စိတ်ကူးရင်ပြီးတော့ရိုက်ထားပါတယ်လို့သူကပြောပါတယ်။ဒီဇလန်းတွဲကိုတော့ online ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်တဲ့ Apple TV Plus ရုပ်သံလိုင်းမှာနိုဝင်ဘာ1ရက်နေ့မှာစပြီးတော့ပြသတာပါ။လူမင်းအမျိုးသမီးတွေအပအဝင်အမျိုးသမီးတွေအာဂါဒတရေကောင်ဖြစ်လာတာဆယ်စုနှစ်အတွင်းလူမှုအပြောင်းအလဲတွေမှာအမျိုးသမီးတွေရဲ့အခမ်းကဏ္ဍပါဝင်လာတာတွေဒီဇလန်းမှာပါတယ်လို့မျိုးတကယ့်သမိုင်းမှာရှိခဲ့တဲ့အာဖဂန်ကိုရုရှားကျူးကျော်တာမျိုးမရှိခဲ့ဘဲနဲ့နည်းပညာအတွက်ဒေါ်လာတန်ပေါင်းထောင်ချီအကုန်ကျခံကြတာမျိုးဒီဇလန်းမှာရိုက်ထားပါတယ်။ဒီကနေပြီးတော့အမေရိကန်မှာရရှိအောင်မြင်မှုတွေထက်ဆယ်စုနှစ်တွေချီဆော့ပြီးတော့နေရောင်ခြည်စွမ်းအင်သုံးတဲ့ဘက်ထရီနည်းပညာသုတေသနတွေကတဆင့်တဘာဝပတ်ဝန်းကျင်အတွက်တန့်ရှင်းတဲ့စွမ်းအင်ထုတ်တာတွေ မြေအောက်လောင်စာတွေထုတ်တာရက်ပြီးတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအတွက်တိတ်ပြီးစိုးရိမ်စရာမရှိတော့တဲ့အခြေအနေမျိုးရောက်ခဲ့တာတွေဒါတွေကိုဇက်လန်းဆင်ပြော်ရိုက်ထားပါတယ်လို့ဒီရုပ်သံစီရီထုတ်လို့သူမောကပြောပါတယ်ဒီရုပ်သံဇက်လန်းဖန်တီးတဲ့ Ronald D. Moore က Battlestar Galactica နဲ့ Star Trek Deep Space Nine တို့လိုမျိုးသိပ္ပံရုပ်ရှင်ဇက်လန်းတွေကိုဇက်ညွန်ရေးသားထုတ်လုပ်ခဲ့လို့နာမည်ရထားတဲ့သူလည်းဖြစ်ပါတယ်ဇလန်ရဲစေကူပါမယ်ဒီရုပ်သံစီးရီးမှာနောက်ခံမျိုးမျိုးရှိတဲ့ဇက်ကောင်တွေလည်းပါတယ်လို့မျိုးနိုင်ငံကူရွှေပြောင်းသူတွေရဲ့ဇလန်တွေလည်းပါတာမလို့တစ်ကမ္ဘာလုံးနဲ့ဆိုင်တဲ့ဇလန်တွေလည်းဖြစ်ပါရင်မက္ကဆီကိုနိုင်ငံကတားဖာနေအောင်တမီလေးနဲ့သူ့ရဲ့ဖခင်အမေရိကန်နဲ့ဇက်ကိုဖျက်ကူးရွှေပြောင်းလာပြီးတဲ့နောက်သူတို့နှစ်ယောက် NASA အမေရိကန်အာကာသအေဂျင်စီမှပါလာတာကိုလည်းဇက်ကွက်ဆင်ထားပါတယ်ကျွန်တော်တို့ရွှေပြောင်းဝင်ရောက်တဲ့သူတွေဆိုတာတခြားသူတွေရဲ့အလောက်ကန်တွေကိုဝင်လို့တဲ့လူတွေအနောက်ဆက်ပေးမဲ့လူတွေလို့မြင်ရမယ်ဆန်ဒီကဘာမှာလူအဖွဲ့စည်းတွေတန်ဖိုးရှိတဲ့အစိုက်အပိုင်းတွေဖြစ်နေဒီဇလန်းမှာဖော်ပြထားပါတယ်ရွှေပြောင်းဝင်ရောက်တဲ့သူတွေကိုဒုတိယဒန်းစာနိုင်ငံသားတွေလို့ဆက်ဆံတာတွေနဲ့ပတ်သက်တဲ့အပြုသဘောဆောင်တဲ့သတင်းစကားပေးထားပါတယ်လို့မက္ကဆီကိုဖခင်အော့ကတေဗီယိုရိုဇယ်လက်စ်နေရာမှာတရုတ်ဆောင်တဲ့ဒယ်ပူအာတိုကပြောသွားပါတယ်ဒီရုပ်သံစီးရီးရိုက်ကူတာဘလောက်ကုန်ကြလဲဆိုတာကို Apple ရောထုတ်လုပ်သူဘက်ကရောမပြောပါဘူး။ဒါမဲ့လို့ဒီလိုဇက်လန်းတွဲတွေကို Apple ကုမ္ပဏီကအတော်လေးကိုငွေရရရရအကုန်ကျခံပြီးရောရိုက်ကူထားတာဆိုပြီးတော့ Ronald D. Moore ကဆိုပါတယ်။ဒီရုပ်ရှင်ဇက်လန်းတွဲအတွက်1960လွန်ကာလတွေက NASA ထိန်းချုပ်ရေးဗဟိုခန်းပုံစံမျိုးဖန်တီးခဲ့တယ်လို့ဇက်လန်းကဇက်ညွန့်ရေးတဲ့သူတွေတရုတ်ဆောင်တွေနဲ့တခြားဇာတ်ရင်တိဆောက်တဲ့သူတွေအတွက်အာကာသသမိုင်းပညာရှင်တွေအာကာသတရေကောင်းတွေကအတိုင်းပင်ခံတွေအဖြစ်နဲ့ဆောင်ရွက်ပေးခဲ့တာဖြစ်ပါလိမ့်ရှင
် Hey y'all's friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတော့ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော
်
မေတ္တာနာဂျစီစဉ်တင်ဆက်ပေးနေတဲ့တတ်တန်အောင်တရင်လွှာစီစဉ်ကိုနားဆင်ကြကြရတာပါရှင်။ကမ္ဘာတဝန်းကအမှုပညာအားကစားစာပေယဉ်ကျေးမှုစသဖြင့်နေပေတိတိကထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းတရင်ထွေတွေကိုစူးစီးတင်ဆက်ပေးတဲ့အစီအစဉ်ဖြစ်ပါတယ်။အခုတရင်လာနေညထိတ်တန်းရောက်နေတဲ့တရင်အချင်းချုပ်ကိုမတ်စုမြန်မောင်ပြောပြပေးပါအောင်မရှင်။
ဟောင်ကောင်မှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားသူအတိုက်ခံကိုယ်စားလှယ်တွေ90ရာခိုင်နှုန်းအနိုင်ရခဲ့ကြပါတယ်။ခရိုင်ကောင်စီ18နေရာရွေးကောက်တာမှာ18နေရာကတရုတ်ပြည်မကြီးအစိုးရကိုမလိုလားတဲ့သူတွေအနိုင်ရခဲ့ကြပါတယ်။ပြည်သူတွေရဲ့ဆန္ဒသဘောထားကိုအစိုးရအနေနဲ့သဘောထားအမြင်ကျကျနဲ့နားထောင်သွားမယ်လို့အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလန်ကပြောကြားပါတယ်။တရုတ်အစိုးရပြောခွင့်ရသူကတော့တရုတ်ရဲ့တနိုင်ငံစနစ်နှစ်ခုမူကိုဆက်လက်ကျင့်သုံးမဲ့တစ်ချိန်ထဲမှာအချုပ်အခြာအာဏာလုံခြုံရေးနဲ့ဖွံ့ဖြိုးရေးတိုးတက်ရေးတွေကိုတရုတ်အစိုးရကကာကွယ်ဆောင်ရွက်သွားမယ်အကြောင်းဒီကနေ့ပြောကြားသွားပါတယ်။စစ်ရာဇဝတ်မှုကျူးလွန်တဲ့အမေရိကန်ရေတပ် Navy SEAL တပ်ဖွဲ့ဝင်တယောက်ကိစ္စနဲ့ပတ်သက်လို့သမ္မတ Trump ကြားဝင်ခဲ့ပြီးတဲ့နောက်ရေတပ်ဝင်ကြီးကိုကာကွယ်ရေးဝင်ကြီးကယာရုကနေနှုတ်ထွက်ခိုင်းခဲ့ပါတယ်။တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်အထိမ်းအမှတ်စည်းဝေးပွဲတွေကိုတောင်ကိုရီးယားနိုင်ငံပူဆန်းစိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပပါရယ်။နှစ်ရက်ကျင်းပမဲ့ထိပ်သီးဆွေးနွေးပွဲတွေမှာနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်လည်းတက်ရောက်နေပါရယ်။သမ္မတမွန်ဂျေအင်းနဲ့ဒေါအောင်ဆန်းစုကြည်ကြားနှစ်နိုင်ငံကိစ္စတီးခြားတွေ့ဆုံမယ်လို့လည်းမျှော်လင့်ရပါရယ်။ပူဆန်းနိုင်ငံတကာဘာသာတင်တက်သူမှာတော့အကြောင်းသူကျောင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်ဒီကနေ့တွေ့ဆုံပါရယ်။ဗိုလ်ထုနေကြရင်လည်းကိုရီးယားရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့အစီအစဉ်ရှိပါရယ်ရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာ Uber အငှားရည်လုပ်ငန်းကုမ္ပဏီလည်းပတ်ခွင့်လိုက်စင်ကိုတက်တန်တိုးမပေးတော့ဘူးလို့လန်ဒန်သယ်ယူပို့ဆောင်ရေးအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ Mobile လက်ကင်ဖုန်း App ကနေတဆင့်ကားငှားနိုင်တဲ့ Uber အနေနဲ့ Key Theory ရဲ့လုံခြုံရေးစိတ်ချရလောက်အကာအကွယ်ပေးတဲ့စနစ်မရှိတာကြောင့်လုံခြုံရေးစိုးရိမ်စရာတွေရှိတယ်လို့ဆိုပြီးလိုက်စင်တိုးမပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။
တနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းလိုင်းလိုမီတာ20 25 30နှစ်တို့ကနေနားဆင်နိုင်ပါတယ်။ဖွေရသောရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.